Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါသည်မြား VOA American တိုင်းရဲ့2024ခုနှစ်ဩဂတ်စ်လ10ရက်ကျသပတေးမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါစတင်ထုတ်လွှင့်နေတာပါမနက်6:00ရက်နေ့ Connecticut တိုက်ရိုက်တင်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုအဖြစ်ကျွန်တော်ညဉ့်ညကြီးကတာဝန်ယူတင်ဆက်သွားမှာပါဗျာ
ရှိလေပိုင်းကျတဲ့တင်မာမှုရှော့ချရေးအတွက်တခြားနိုင်ငံတွေနဲ့အတူတန်တမာရေးအရာအပြင်းထန်ကြိုးပမ်းနေတယ်လို့အမေရိကန်ဆိုရတာဝန်ရှိသူတို့ကပြောပါတယ်။ရုရှားနိုင်ငံကခါစတေတာကိုယူကရိန်းဘက်ကကြီးကြီးမားမားရန်လိုတိုက်ခိုက်မှုလုပ်ခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။နိုဘယ်ဆုရှင်မိုဟာမက်ယူနက်ထာဂျာတာပရီနီညာပိုင်းဘင်္ဂလားဒေ့ရှ်ဂျာပြက်အစိုးရအကြီးအကဲဖြစ်နေကျန်းသစ္စာချိန်ဆဖို့အစီအစဉ်ထားပါတယ
်အဲ့လိုနောက်ဆုံးရသတင်းတွေအပြင် TNLA ထိန်းချုပ်ရာကုတ်ခိုင်ကိုစစ်ကောင်စီဘုံကျဲတိုက်ခိုက်နေတဲ့အကြောင်းနဲ့ချမ်းမြောက်စစ်စီဘော်နိုင်ငံတကာကသုတေသူတွေရဲ့အမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဒါအပြင်စကိုင်းတိုင်းတွေကစစ်ရှောင်းလူလူအခြေအနေသတင်းပေးပို့ချက်ကိုလည်းထုတ်လွှင့်မှာပါနောက်အမေရိကန်ရွေးကောက်ပွဲတွေမှာဒီပါကဝင်ရောက်ဆက်ဖက်မှုတွေရှိတဲ့နိုင်ငံရေးအသွင်ပြင်ရှင်းပြချက်ဗီဒီယိုနဲ့တင်ဆက်မှာပါ။ပတ်စဉ်ကဏ္ဍမှာတော့အက်ဒီတာနဲ့ဆွေးနွေးကမ်းမှာဖက်ဒရယ်မျှော်မှန်းချက်အလားအလာကိုဆွေးနွေးထားပါတယ်။တခါလူငယ်အစီအစဉ်ဖြစ်တဲ့ Gen Z နောက်တစ်ပတ်အတွင်းအားကစားသတင်းတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်များ။အရင်ဆုံးတော့ဒီကနေ့မနက်ထိတ်တဲရောက်သတင်းတွေကိုကိုသားညုံကကြီးညာပေးပါအောင်များ။
ရှိလေပိုင်းဒီတော့မှာပြိခါရီကျေပြတ်မလာစီဘူးတခြားနိုင်ငံတွေနဲ့အတူအမေရိကန်ပြည်တော်စုအနေနဲ့တန်တမာရေးအရာပြင်းထန်ကြိုးပမ်းဆောင်ရနေတယ်လို့တရအင်ဘူရောရဲ့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရသူဂျွန်ကာဘီကပြောပါတယ်။အီရန်နိုင်ငံနေနဲ့သူတို့ပြောဆိုနေတဲ့အတိုင်းရှစ်ဆက်လုပ်လာမယ်ဆိုရင်တော့အစ္စရေးနဲ့အမေရိကန်ကြိုးစည်းပွားကိုကာကွယ်ဖို့အတွက်ပြင်ဆင်ထားတယ်လို့လည်းဂျွန်ကာဘီကပြောပါတယ်။အရှိလေပိုင်းဒီတော့ကိုအမေရိကန်စစ်သင်္ဘောနဲ့တိုက်လေအုပ်စုပို့ဆောင်တာတွေဟာဒီအတွက်ပြင်ဆင်တာဖြစ်တယ်လို့လည်းဆိုပါတယ်။အီရန်နိုင်ငံတွင်ဟာမတ်ရဲ့နိုင်ငံကောင်ဆောင်ဟန်နီယက်လုံးကျန်တက်ဖြတ်ခံခဲ့ရတဲ့နောက်အီရန်ကအစ္စရေးကိုအပြစ်တင်ပြီးတော့လက်တုံ့ပြန်မယ်လို့ယူဆချက်နဲ့အတူပဲဒေသတွင်းမှာတင်းမာမှုတွေတိုးနေပါတယ်။လေဗနွန်နိုင်ငံမှာရှိတဲ့ဟစ်ဘိုလာတပ်မှုထိတ်တန်းတပ်မှုကိုအစ္စရေးကလုံးကျန်ခဲ့တာကြောင့်လဲစိုးရိမ်ချက်တွေကပိုကြီးမလာနေပါတယ်။အရှိလေပိုင်းဒေသတင်းမာမှုပြေလျော့လာစေဖို့ပစ်ခတ်ရက်စေးသဘောတူညီချက်တစ်ခုရရှိရေးမျှော်လင့်ပြီးတော့အမေရိကန်သမ္မတဘိုင်ဒန်ကလည်းအီဂျစ်သမ္မတနဲ့အင်ကာနီမှာစကားပြောဆိုပါတယ်။အီရန်နဲ့သူ့ရဲ့ကိုယ်ပွားတွေကိုစစ်မျက်နှာပြင်ဆုံမှာရင်ဆိုင်ဖို့အတွက်အစ္စရေးဘက်ကအသင့်ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံကော့စ်ဒေတာကိုယူကရိန်းဘက်ကကြီးကြီးမားမားရန်လိုတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုပြီးရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းနဲ့နေချင်းဆက်နေတဲ့ရုရှားအနောက်တောင်ပိုင်းကကော့စ်ဒေတာကိုနှစ်ရက်မြောက်ဖြစ်တဲ့ယူကရိန်းတပ်တွေဘက်ကစစ်ဖက်ရပ်ဖက်မခွဲဘဲလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်ဆိုပြီးတော့ရုရှားကောက်ဆောင်ကသူ့ရဲ့ဝန်ကြီးအဖွဲ့ကိုပြောဆိုပါတယ်။ဒါမဲ့လေကော့စ်ဒေတာအနောက်ချမ်းနေဆက်မှာတွေ့ရတဲ့အပျက်စီးတွေနဲ့ဆုပ်ပစ်ထားတဲ့တန်ချက်ကကားတွေရဲ့တီရှိမှုကိုကြည့်တဲ့အခါမှာယူကရိန်းတပ်တွေဟုတ်မဟုတ်ဆိုတာအတိမပြုတ်နိုင်ဘူးလို့အမေရိကန်ခြေစိုက်တဲ့စစ်ပွဲလေ့လာရေးအင်စတီကျူတခုကပြောပါတယ်။ယူကရိန်းကစီးနှင်းတက်ခိုက်ပြီးတဲ့နောက်မြင်ရတဲ့ပုံစံပြီးတော့ရုရှားစစ်ဘက်ဘလော့ဂါတွေဖြန့်နေတဲ့အဲ့ဒီဓာတ်ပုံကိုအဲ့ဒီဖွဲ့ကတင်ရရှိပါတယ်။အပျက်စီးတော်ပြင်းများကိုကြည့်လို့ရှိရင်ယူကရိန်းဘက်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပုံရပြီးတော့မြေပြင်စစ်ဆင်ရေးလုပ်တဲ့ဆိုတဲ့အထောက်အထားမတွေ့ရဘူးလို့အဲ့ဒီဖွဲ့ရဲ့နေ့စဉ်အစီရင်ခံစာမှာဖော်ပြပါတယ်။ကော့စ်ဒေတာယာယီအုပ်ချုပ်ရေးမှူးကတော့တိုက်ပွဲတွေအတွင်းထိခိုက်ဒဏ်ရသူတွေအတွက်သွေးလှူဒါန်းကြဖို့ဒေသခံတွေကိုတိုက်တွန်းနေပါတယ်။ရုရှားတပ်တွေဟာယူကရိန်းတပ်တွေကိုတရဲကောင်းပြပီတတနဲ့ခုခံတိုက်ခိုက်နေကြတယ်လို့လည်းအဲ့ဒီဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။ရုရှားကာဝေးဌာနရဲ့ဩဂတ်စ်လ6ရက်နေ့ထုတ်ပြန်ချက်ထဲမှာတော့တင့်ကာစစ်တစည်းတန်းချက်ကရင်20ကျော်နဲ့ယူကရိန်းစစ်သည်300ကျော်ဟာရုရှားတဲ့ကိုဝင်ရောက်တိုက်ခိုက်ပြီးမဲ့အပြင်းထန်ထိခိုက်ဆုံးရှုံးသွားကြတယ်လို့ဆိုပါတယ်။ရုရှားစစ်တပ်ကလက်နက်ကြီးတွေစစ်လေရင်တွေတုံးပြီးတော့ရန်သူယူကရိန်းတပ်ကိုရုရှားပိုင်တဲ့အတွင်းပိုင်းတဲ့ကိုအဝေးမခံခဲ့ဘူးလို့လည်းပြောပါတယ်။ယူကရိန်းတောင်ရှိသူတွေဘက်ကတော့ရုရှားခုလိုပြောဆိုမှုတွေကိုတုံ့ပြန်မှုတွေညှဉ်းဆန်းထားပါလေခင်ဗျာ။ဗင်နီဇွဲလားသမ္မတယူကောက်ပွဲမှာသမ္မတနီကိုလတ်စ်မာဒူရိုဆူရကမတမာမှုတွေကျူးလွန်မှုကြိုးပမ်းခဲ့တယ်ဆိုတာမငြင်းနိုင်ဘူးဆိုပြီးချီလီသမ္မတဂါဘရီယယ်ဘိုရက်ကဝေဖန်ပြစ်တင်ပါတယ်။လေဝဲဝါဒီချီလီသမ္မတဘိုရစ်ဟာဗင်နီဇွဲလားရွက်ကောက်ပွဲမှာမာဒူရိုနိုင်ရတယ်ဆိုတာကိုကနေဦးမေကွန်ထုတ်ခဲ့သူတူဖြစ်ပါတယ်။ဇူလိုင်28ရက်နေ့ကလုပ်တဲ့ရွက်ကောက်ပွဲရဲ့မဲရလာမှတ်တမ်းတွေကိုပွလင်းမြင်သာမှုရှိဖို့ချီလီသမ္မတကတောင်းဆိုပါတယ်။မာဒူရိုဆိုရဟာရွက်ကောက်ပွဲပထမမှုကျူးလွန်မှုစူးစမ်းခဲ့တာတန်တရာဖြစ်စရာတော့မလိုဘူးလို့ချီလီသမ္မတရကဒီသမ္မတနန်ဒိုဇင်းလာရှင်းလင်းပွဲမှာသတင်းတော်တွေကိုပြောဆိုပြီးဒါဟာသူ့ရဲ့ပုပ်လိကအမြင်ဖြစ်တယ်လို့ချီလီဆိုရရဲ့ယက်တီချက်လည်းဖြစ်တယ်လို့ဆိုပါတယ်။သူတို့တကယ်နိုင်ရတယ်ဆိုရင်မဲရလာမှတ်တမ်းတွေကိုရှင်းလင်းလင်းပြသနိုင်ရမယ်လို့ပြောပါတယ် ဗင်နီဆိုလာရွက်ကောက်ပွဲကော်မရှင်ကတော့မဒူရိုဟာမဲ 6.4 တန်းနဲ့နိုင်ရပြီးတော့အတိုက်ခံသမရလောင်းအက်ဒမန်ဒူဂွန်ဆလက်စ်ကမဲ 5.3 တန်းနိုင်ရတယ်ဆိုပြီးကြေညာခဲ့ပါတယ်။ဒါပေမဲ့လို့အတိုက်ခံသမရလောင်းဂွန်ဆလက်စ်ကအတိုက်ခံခေါင်းဆောင်မာရီယာမချန်ဒူကပါသူတို့ဟာမဲရည်အတွက်80ရာခိုင်နှုန်းကျော်ရရှိပြီးတော့မဒူရိုကိုအပြတ်တန်နိုင်ရတယ်ဆိုပြီးတော့ပြောနေပါတယ်ခင်ဗျာ။
မနေ့ကစီစဉ်လေးကို24နာရီထုံလွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်တလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရဲ့ရှင်လူလူမိတ်ဆွေရုပ်တလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thai Concept Joru Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုံလွှင့်ပေးနေပါရဲ့ရှင်
View American တိုင်းရဲ့ချာသာဘီနီမနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်Nobel ဆုရှင်မိုဟာမက်ယူနက်စ်ဟာပြင်သစ်ကနေပြန်လာပြီးတော့ချာသာဘိနီညာပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ဂျာဗျာဆူရအကြီးကဲဖြစ်တဲ့ကျန်းသက်စာဆူဘူးစီစဉ်ထားတယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်ကြီးကဲကကြေညာပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြမငြိမ်သက်မှုတွေကြောင့်ဝန်ကြီးချုပ်ရှိခ်ဟာစီနာယာလူကထွက်တိုင်းပြည်ကထွက်ခွာသွားတဲ့နောက် Nobel ဆုရှင်ယူနက်စ်ကိုဂျာဗျာဆူရရဲ့အကြီးကဲဖြစ်တဲ့ဗိုလ်ချုပ်ကြီးဝေါ်ကာဦးဇမန်ကခန့်ခဲ့တာပါအစိုးရအလုပ်ကံခွဲရန်ချာရေးစနစ်ကိုစန့်ကျင်ဆန္ဒပြမှုတွေဟာကြီးမားကျေပြန့်လာပြီးတော့တိုင်းပြည်ကိုနှစ်ရှည်အုပ်ချုပ်လာတဲ့ဝန်ကြီးချုပ်ဟာစင်နာကိုစန့်ကျင်တဲ့အထိကိုဖြစ်လာခဲ့ပါတယ်။ဆန္ဒပြမှုအစောပိုင်းသတင်းပတ်တွင်းမှာပဲလူ300ကျော်သေဆုံးခဲ့ရတာပါ။အကြမ်းဖက်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူကင်တွယ်သွားမယ်လို့စစ်တပ်ကြီးကဗိုလ်ချုပ်ကြီးဇာမန်ကဗိုလ်တုံးနဲ့ရုပ်သံမေးခွန်းထဲမှာပြောပါတယ်။အင်္ဂါနေ့မှာတော့သမ္မတမိုဟာမက်ရှာဘူတင်ကလွှတ်တော်ကိုဖျက်သိမ်းခဲ့ပါတယ်။ဒါကြောင့်မလို့ဂျာဗျာဆူရဖွဲ့ဖို့ဖြစ်လာပြီးတော့ရွေးကောက်ပွဲသစ်ဘယ်တော့လုပ်မလဲဆိုတာကတော့ရှင်းလင်းလင်းမရှိသေးပါဘူး။ဂျာဗျာဆူရကြီးကဲစီးပွားရေးပညာရှင်ယူနက်စ်ဟာနိုင်ငံတွင်းဆေးရမှုတိုက်ဖျက်ရေးအတွက်အသေးစားငွေချေးလုပ်ငန်းတွေဆောင်ရွက်ခဲ့မှုကြောင့်2006ခုနှစ်နိုဘယ်ဆုချီးမြှင့်ခံခဲ့ရပါတယ်။သူကဂျာဗျာဆူရကြီးကဲခန့်ပြီးတဲ့နောက်ပထမဆုံးကြေညာချက်မှာတော့ဆန္ဒပြပွဲတွေအတွင်းကျောင်းသားတွေရဲ့အခမ်းအနားကိုချီးမွမ်းပြီးတော့အခြေအနေတွေအေးချမ်းတည်ငြိမ်လာစေဖို့တိုက်တွန်းပါတယ်။နောက်ထပ်အကြမ်းဖက်မှုတွေဖြစ်မလာစေဖို့နဲ့တိုင်းပြည်ထူထောင်ရေးကိုအလေးပေးပြောဆိုသွားခဲ့ပါတယ်။ဩစတြေးလျနိုင်ငံဗီယက်နာမ်မြို့မှာအကြမ်းဖက်တိုက်ခိုက်မှုပြင်းစင်မှုတစ်ခုကိုဖော်ထုတ်ဖန်ဆီးရမိတဲ့နောက်ဗီယက်နာမ်မှာကျင်းပဖို့ရှိတဲ့ Taylor Swift တိကျစွာဖျော်ဖြေပွဲ၃ခုလုံးကိုဖျက်သိမ်းလိုက်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ကမ္ဘာကျော် Pop ဆိုတော့ Taylor Swift ရဲ့နိုင်ငံတကာလှည့်ဒီတိကျတာဖျော်ဖြေပွဲအစိပ်ပိုင်းဖြစ်တဲ့ဗီယက်နာမ်မြို့မှာခုဂျာတာဘရီတောက်ကြနဲ့စနေနေ့တွေမှာဖျော်ဖြေပွဲရှိပါတယ်။ပွဲလုံးမဲ့ကစားရုပ်ကိုအကြမ်းဖက်တိုက်ခိုက်မှုအစီအစဉ်တစ်ခုကိုအာနာပင်ရဘက်ကဖော်ထုတ်ဖန်ဆီးရမိပြီးတော့အားလုံးဘေးကင်းလုံခြုံရေးအတွက်ပွဲ၃ပွဲလုံးကိုဖျက်သိမ်းလိုက်ရတယ်ဆိုပြီးတော့ပွဲစီစဉ်သူကကြေညာပြီးလက်မှတ်တွေကိုတော့ငွေပြန်အမ်းမယ်လို့ဆိုရတယ်။အဲ့ဒီပွဲစီတွေကိုတိုက်ခိုက်မှုစီစဉ်နေတယ်ဆိုတဲ့တန်တရားနဲ့လူ၂ဦးကိုဩစတြေးလျအာနာပင်ကဗိုလ်တုံးကြီးအစိုးပိုင်းမှာဖန်ဆီးပါတယ်။၁၉နှစ်အရွယ်အဓိကတန်တရားရှိရသူကိုဗီယက်နာမ်မြို့တောင်ပိုင်းကတန်နစ်မှာဖန်ဆီးရမိပြီးတော့နောက်တစ်ဦးကိုတော့မြို့တော်ဗီယက်နာမ်မှာပဲဖန်ဆီးရမိခဲ့တာပါ။တိုက်ခိုက်မှုဖြစ်လာနိုင်ချေပြင်ဆင်ဆောင်ရွက်မှုကိုသတင်းရရှိပြီးတော့အသက်19နှစ်အရွယ်တန်တရားရှိသူဟာဗီယက်နာမ်မှာလုပ်မဲ့ Taylor Swift ပွဲကိုပြစ်မှတ်ထားတာတွေ့ရတယ်လို့ Australia ပြည်ထောင်အများပြည်သူလူမျိုးရေးဆိုင်ရာညွှန်ကြားရေးမှူးကပြောပါတယ်19နှစ်အရွယ်အဲ့ဒီတန်တရားရှိသူဟာ IS အဖွဲ့ကိုတစ္ဆာခံထားသူလို့လည်းသူကပြောပါတယ်ဓာတ်ပစ္စည်းတွေကိုသိသိရမိတယ်လို့ဆိုပေမဲ့အသေးစိတ်ကတော့မပြောပါဘူးဗီယက်နာမ်မျိုးရဲ့ရဲချုပ်ကတော့အန္တရာယ်ရှိမှုမှန်သမျှကိုအတဏ္ဏဆုံးထိန်းချုပ်နိုင်ပြီလို့ဆိုပေမဲ့လူမျိုးရေးကတော့တိုးမြှင့်ထားတယ်လို့ပြောပါတယ်ပွဲစီစဉ်သူတွေကတော့လက်မှတ်တွေကိုစေးရအတွင်းငွေပြန်ချီပါမယ်လို့ထုတ်ပြန်ထားပါတယ်။ဗီယက်နာမ်မှာလုပ်မဲ့ပွဲကိုတော့ Taylor Swift ပရိသတ်300,000လောက်လာမယ်ဆိုပြီးခန့်မှန်းထားကြပါတယ်။ပြည်ထောင်ငံမှာကျင်းပနေတဲ့2024ပါရီအိုလံပစ်ပြိုင်ပွဲမှာအမေရိကန်ပြောင်စုကရွှေတံဆိပ်26စု၊ငွေတံဆိပ်35စု၊ကြီးတံဆိပ်32စုနဲ့စုစုပေါင်းစုစိတ်63စုရပြီးတော့ထိပ်ဆုံးမှရှိနေပါတယ်။တရုတ်နိုင်ငံကရွှေ25စု၊ငွေ23စု၊ကျေး18စု၊စုစုပေါင်းစုစိတ်65စုရပြီးတော့ဒုတိယမြောက်နေရာမှာရှိပါတယ်။အဲဒီနောက်မှာတော့ပြင်သစ်၊ Britain, Australia, Japan, Italy နိုင်ငံတွေကစုရရှိမှုထိပ်ဆုံးစစ်နေမှာရှိနေကြပါတယ်။အချိန်နဲ့လိုက်ပြောင်းလဲနေတဲ့စုတစိတ်ရရှိမှုဇာတ်ကိုတော့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မှာ burmese.voanews.com မှာတွားရောက်ကြည့်ရှုနိုင်ပါတယ်။အားစားမျိုးစားပေါင်း32မျိုးပါတဲ့ပါရီအိုလံပစ်အားစားပြိုင်ပွဲတွေကိုဇူလိုင်လ26ရက်နေ့ကနေပြီးတော့ August 17ရက်နေ့အထိကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
။ဒါသာပရင်းနေ့မနေ့ထိတ်တန်းသတင်းတွေကိုကိုသားညုံကကြီးညာပေးခဲ့တာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းတပြိုင်တည်းကြည့်နိုင်ပါတယ်အဲ့ဒီမှာသူတွေဆောင်းပါးတွေတွေးဆမေးမြန်းကန်းနေတဲ့သတင်းသုံးသက်ချက်တွေကိုလည်းချိန်မြွေးဝင်ရောက်ကြည့်ကြပါမယ်ခင်ဗျာ။ခုကဆက်လို့သတင်းပေးပို့ချက်သုံးသက်ချက်ဆောင်းပါးနဲ့ပတ်စံကဏ္ဍတွေကိုစက်တိုက်တင်ဆက်သွားပါမယ်။ ရှမ်းမြောက်စစ်ဆေးနဲ့နိုင်ငံတကာသုတေသီတွေအမြင်မတင်ဆက်ခင်မှာ TNL ထိန်းချုပ်ရာကုတ်ခိုင်ကိုစစ်ကောင်စီဘုံကျဲတက်ခတ်နေတဲ့အကြောင်းနဲ့စတင်ပါမယ်။ရှမ်းမြောက်ဒေသမှာစစ်ကောင်စီဘက်ကလေကြောင်းတက်ခတ်မှုတွေပြင်းပြင်းထန်ထန်ဆက်ရှိနေတယ်လို့ TNL ဘက်ကပြောပါတယ်။ TNL ကသိမ်းယူထားတဲ့ကုတ်ခိုင်မျိုးကိုဩဂတ်လ9ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့တယ်လို့သိရပါတယ်။ရှမ်းမြောက်တိုက်ပွဲနောက်ဆုံးအခြေအနေနဲ့ရှမ်းမြောက်ကစစ်ရေးအလားအလာတွေကိုဥဝင်းမင်းစုံစမ်းမေးမြန်းထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးစစ်ဌာနချုပ်ပါကြပြီးအခုနောက်ဆုံးရင်ဆိုင်တိုက်ပွဲတွေကျဲလာပေမဲ့လေကြောင်းဘုံကျဲမှုတွေကတော့အခုတနင်္လာတဲကကုတ်ခိုင်မှာစပြင်းထန်ခဲ့ပြီးပုံတူးမှလည်းဆက်ဖြစ်လာတယ်လို့ TNL ဗိုလ်ချုပ်တာဖုံးကျော်ကပြောပါတယ်။ဒါအပြင် TNL ပြောခွင့်ရလွေးရည်ဦးကလည်းအခုနောက်ဆုံးကုတ်ခိုင်မှာလေကြောင်းထတ်တိုက်ခံရတာကိုအခုလိုရှင်းပြပါတယ
်။ဒီနေ့စစ်ကောင်စီကကိုခိုင်မျိုးကိုပဲဒီ jet fighter 20နဲ့ပြစ်ခတ်သွားတယ်လူထိခိုက်တာတော့မရှိဘူးတွေ့မဲ့အဆောက်အဦတွေနေတော့ပျက်စီးသွားတာမျိုးတွေရှိပါတယ်။အရတာအများဆုံးတည်ရှိတဲ့နေရာကိုပဲဥတီတိုက်ခိုက်နေတာဖြစ်တယ်။အကြောင်းမဲ့အော်ဂိုလာ9ရက်နေ့ဆန်နာရဲ့အချိန်မှာကျွန်တော်အပြစ်သက်တိမ့်တဲ့အချိန်မှာလည်းစစ်ကောင်စီကပုံကျဲတိုက်ခိုက်တာမျိုးတွေရှိပါတယ်။
အဲ့ဒီတော့အခုလိုဘာကြောင့်စက်တိုက်လေကြောင်းတိုက်ခိုက်မှုတွေထပ်ဖြစ်လာနေတာကိုတော့CDM ပုံမှုနာယုကအခုလိုသုံးသပ်ပြပါတယ
်ဒီလေကြောင်းတိုက်ခိုက်တာဟာမြောက်ပိုင်းဒေါ်လန်ရာစုတွေအထူးသဖြင့် TNL ရဲ့ထိုးစစ်အချိန်ကိုလည်းရပ်တန့်သွားအောင်တံပြန်ပြစ်မှတ်ထားတိုက်ခိုက်တာလို့လည်းယူဆရတယ်ပေါ့နော်ပြီးတော့ဒီရမခါတိုက်စတန်တွေကြားတယ်ဇက်တိုက်စုတို့အခုကြောင်မဲပါကြာသွားတာကြောင့်အထူးစစ်တဲ့အတွင်းမှာလည်းအတော်လေးတည်ရောက်မှုကြီးတော့ကျွန်တော်သတိစားမိတယ်ခုဒီမြောက်ပိုင်း DNL MND ဒလိုင်းအင်အားစုတွေကဒီအောက်ပိုင်းကိုဆက်ပြီးတော့ဆင်းလာမှာကိုစစ်တပ်တွေမှာစိုးရိမ်မှုတွေရှိနေလောက်တယ်ဒါကြောင့်သူတို့ပြင်ဦးလင်းတကြောတွေမန္တလေးတကြောတွေမှာလည်းအပြင်းအထန်ခုခံစစ်တွေအပြင်းအထန်ပြင်ဆင်နေတယ်လို့ကျွန်တော်တို့သတင်းတွေကြားသိနေရတယ
်။ဒါအပြင်လာရှိုးကရှေ့မြောက်တိုင်းစစ်ဌာနချုပ်ရမခပြီးခဲ့တဲ့ပတ်စနေမှာနဲ့အခုကြောင်မဲကြပြီးဒေလီကြောင်တက်ခတ်မှုတွေပေါ်နောက် CDM ဗိုလ်ကြီးစင်ရောကလည်းအခုလိုထောက်ပြပါတယ
်။ကြောင်မဲကြပြီးတော့ကိုခိုင်ကတော့တောက်ဆောင်ကျဲတယ်ဒါမဲ့အဲ့လိုကျဲလေ MND တို့ရဲ့ထိုးစစ်ကရပ်သွားမှာမဟုတ်ဘူးပို့ပြီးတော့ပြင်းထန်လာမယ်ပြည်မဘက်ကပါကူးကွင်းတရားဝင် license ရလိုက်တယ်လို့အနေထားမျိုးကိုဖြစ်သွားမှာအဲဒီနေ့လာရှိုးဘက်မှာတော့တိုက်ပွဲတွေနေနေပေမဲ့နောင်ကော်ကြီးခမ149မှာတော့တိုက်ပွဲဖြစ်နေတာတွေရှိပါတယ
်အခုနောက်ဆုံးဖြစ်တဲ့ဒီနောင်ကော်ကြီးဘက်ကတိုက်ပွဲအရေးပါပုံကိုလည်းပူကြီးစင်ရောကအခုလိုဆက်ထောက်ပြပါတယ
်နောင်ကော်ကြီးကဒီနောင်ချူရဲ့အရှင်းမြောက်ဖက်ကြမှာပေါ့နော်ကျွန်တော်ဒီနတ်လန်တောင်ခမ်းခြားတဲ့ကနောင်ကော်ကြီးပါခင်ဗျအရေးပါတာဆိုတော့ဒီနောင်ကော်ကြီးဘက်ကနေပြီးတော့စစ်ကောင်စီတပ်တွေချီတက်လာမယ့်အနေထားမျိုးကိုမဟာမိတ်အဖွဲ့တွေကတေချာအထိုင်ချပြီးတော့ပိတ်ဆို့ဖြတ်တောက်ဖို့လှုပ်ဆောင်နေပြီဖြစ်ပါတယ်ခင်ဗျ
တစ်ချိန်တည်းမှာရမခကြီးကြပြီးနဲ့ကြောင်မဲကြသွားတဲ့နေမှာပဲစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လိုက်မေကွန်းပြောတာမှာတော့ရှမ်းမြောက်မှာဆင့်မြင့်ရှော့တိုက်ဒုံးနဲ့ဒရုန်းပုံးတွေတွန်းခဲ့တာကြောင့်လုံခြုံရေးနယ်လာခုံလုံးတဲ့ပြည်သူတွေဘေးကင်းစုခွာခဲ့ရတယ်လို့ပြောထားပါတယ်ဒါပေမဲ့ KNDF KND မြို့သားကာကွယ်တပ်ဖွဲ့ဥက္ကဋ္ဌကွန်ပီ2ကအခုလိုသုံးသပ်ပါတယ
်အခုလိုမျိုးရမခကြီးတစ်ခုလုံးကြဆုံသွားရတဲ့အဓိကကြောင်းရင်းကတော့စစ်ကောင်စီတရီပေါ်မှာလူထုထောက်ခံမှုမရှိတဲ့အတွက်ကြောင်းပဲဖြစ်ပါတယ်လူထုတွေကအသဖွဲ့တွေကိုပေါ့နော်တရင်ပေးရမယ်စာတော်လိုင်းရေးအစုတွေကိုကူညီနေတယ်နော်စစ်ကောင်စီလိုလာတဲ့အရာမှန်တမျှကိုပေါ့နော်ဆန့်ကျင်ပြီးမှတအတွေထောက်ခံမှုတအတွေရိတ်ခါတအတွေတရင်တွေကိုပေါ့နော်လူတွေကမကူညီတဲ့အတွက်ပေါ့နော်ခုလိုမျိုးရရှိတပ်ဖွဲ့မှာလက်နေအားလေးလူရင်အားလေးရှေ့ရတာနဲ့အစိကောင်စီတရီကကြဆုံရတဲ့အဓိကကြောင်းရင်းဖြစ်ပါတယ
်။တစ်ချိန်တည်းမှာဒီရမခကြပြီးတက်တွင်းရိုက်ခတ်မှုဆက်ပြင်းထန်လာတာပေါ့စစ်ကောင်စီတုံ့ပြန်တာဖြစ်နိုင်ပုံကိုလည်းဗိုလ်မှူးနောက်ရုပ်ကအခုလိုဆက်သုံးသပ်ပြပါတယ
်။ဒီစစ်တိုင်းစတန်ဒါဂျီမှာအခေအားကြတဲ့ရမခတိုင်းကြသွားတာဟာဒီတိုင်းစတန်ဒါဂျုံအဆင့်တစ်ခုကြသွားတဲ့ကောအများကြီးတက်ရောက်မှုကြီးကြီးမားမားဖြစ်တာကိုကျွန်တော်တွေ့ရတယ်။အခုတွင်ဒီတက်ပြဲမှာမကြည်လည်မှုတွေစီရကြီးကြီးကြီးကြားမှလည်းစိုးရိမ်မှုတွေကြီးလာတာတွေ့ရတယ်။လောက်ရကြီးစစ်တွေကြီးကြားမှလည်းမကြည်နှက်မှုတွေပုံမှန်မြင့်တက်လာတဲ့ပြောဆိုမှုတွေကိုပုံများလာတဲ့ခါမှာတန်ပြန်တုံ့ပြန်တိုက်ခတ်တယ်ဆိုတဲ့အနေအထားတွေကိုပြသခြင်းနဲ့လည်းပါမယ်လို့ထင်တယ်။ဒါကြောင့်လည်းဒီနောက်ပိုင်းမျိုးရွာဒေတာတွေကိုပြစ်မှတ်ထားပုံကျတိုက်ခဲ့တာလို့ကျွန်တော်တို့ယူဆပါတယ
်။ဒါအပြင်ဒီရမခနဲ့ကြောင်မဲကြပြီးလက်ရှိရှေ့ဆက်ဖြစ်လာနေတာကိုလည်းကွန်ပီ2ကအခုလိုဆက်သုံးသပ်အကြံပြုပါတယ်
။တမရော်ဖက်ကဘုံတော့ဒါချက်ဆုံးထိခိုက်မှုတွေကအင်တာမရှက်ဆရာကောင်းပြီးမှဒီလိုတည်ဆုံမှုတွေအားလုံးရဲ့နောက်ွယ်မှာပေါ့နော်မင်းအွန်လိုင်းကိုထောက်ခံကာကွယ်တဲ့အရာပဲအခြေသေးတယ်ပေါ့နော်။တကယ်မင်းအွန်လိုင်းကအာနာတိန်တဲ့အပြင်တမရော်သားတွေကိုလမ်းမသွန်းဖို့လေဒီသူတွေကိုတပ်ဖြတ်ခိုင်းတယ်လို့ခုလိုမျိုးပြည်တွင်းစစ်ကြီးဘုံတော့ဖြစ်ပေါ်စေတယ်။
ပြည်သူမျိုးမျိုးတွေယူရတဲ့ပြည်စီတလို့မကြခင်မှာဒီထက်ပိုအပြင်းထန်တဲ့တပ်ပွဲတွေရှေ့လာနိုင်တယ်ရမခမကဘူးပေါ့နော်အခြားသောဌာနချုပ်ပေါင်းများစွာကြနိုင်တယ်အချိန်မျိုးကနေပြီးမှာပေါ့နော်ကာကွယ်ချက်ပို့ပေါ့နော်တပ်မတော်တာတွေဖက်ကမြောင်းလိုက်ကိုစန့်ကြည့်ပြီးမှာဖြစ်သူတွေကိုကာကွယ်တယ်နိုင်ငံကိုကာကွယ်တယ်တပ်မတော်တာတွေဖြစ်ဖို့လိုတယ်ကြာပြင်းတီအန်အယ်လေးဖို့ချုပ်တာဖုံးကျော စ်ကောင်စီကောင်းဆောင်မှုအားနည်းနေခြင်းအားလုံးဝိုင်းတက်ရင်ဆေးအနာရှင်ထုတ်ချဖို့အကောင်းဆုံးအချိန်ပါလို့ပြောခဲ့ပါသေးတယ်ခင
်ဗျ။ဥပမေမင်းမြန်းတင်ဆက်ခဲ့တာပါဗျာ။အခုတော့ရှမ်းမြောက်ဆေးရေးနိုင်ငံတကာဘက်ကရောဘလို့ရှုမြင်သုံးသက်လဲကြည့်အောင်ပါ။လက်ရှိမြန်မာ့ຫນွေဥတော်လိုင်းရေးဟာအရင်ကပြည်ပကဝေဖန်သုံးသက်သူတွေကဘယ်တော့မှဖြစ်မလာနိုင်ဘူးလို့ပြောခဲ့ကြတဲ့အစုအဖွဲ့တွေကြားစူးစီးညှိနှိုင်းဆောင်ရွက်နေတာကိုတွေ့မြင်နေရတယ်လို့စီရေးလေ့လာသူအမေရိကန်ပမောက္ခတူကသုံးသက်လိုက်ပါတယ်။စစ်ကောင်စီတပ်ရဲ့အခမ်းကဏ္ဍကပိုပြီးကြဆင်းလာဖို့ရှိတယ်လို့လည်းနောက်ထပ်နိုင်ငံတကာသုတေသီတူကပြောပါတယ်။ဒါ ਈ အကြောင်းအရာတွေကိုတော့ကျွန်တော်ကပဲဆက်ပြီးစူးစီးပြောပြပါမယ်ခင်ဗျာ
။ရှမ်းမြောက်ကတစင်ဆက်ကွန်စစ်စင်ရေးဒုတိယပိုင်းဟာအမခန်းတဲ့အောင်မြင်မှုတွေရနေတယ်လို့ဝါရှင်တန်ခြေစိုက်စီးကျန်းကျင်သူ National War College ကပမောက္ခဇက်ခရီဘူဇာက VOE ကိုပြောပါတယ် MNDA ကိုကန့်တက် TNLA တအောင်းဘလောက်တက် AAR ခတ်တက်တော်နဲ့ပြည်သူ့ကော်မတီတက် PDF တွေရဲ့စီးရေလှူရှားမှုတွေအပြင်ကချင်ပြည်နယ်မှာကချင်လက်မျိုးရေးတက်မတော် KIA ကထိုးစစ်တချို့ပြန်ဆလာနိုင်တာကိုသူကဥပမာပြုပါတယ
် We're also seeing really important gains by the Mandalay PDF
ဒုတိယအကြီးဆုံးမျိုးဖြစ်တဲ့မန္တလေးရဲ့မြောက်ဖက်ပိုင်းမှာဆိုရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကအရေးပါတဲ့အောင်မြင်မှုတွေရရှိနေတာတွေ့ရပါတယ်။သူတို့ကဒေါ်ရဲတောင်တဲကနေထွက်လာနိုင်ပါပြီ။အခုဆိုရင်စင်ကူးမျိုးကိုဒစိတ်တစ်ပိုင်းထိန်းချုပ်ထားပါတယ်။ဒီမျိုးကမန္တလေးနဲ့ကချင်အကြားဆက်သွယ်နေတဲ့အဝေးပြေးလမ်းမကြီးပေါ်မှာရှိလို့ဒါကတကယ့်ကိုအရေးကြီးပါတယ်။ဒါကြောင့် KIA ကသာစစ်စင်ရေးတွေအပြည့်အဝပြန်လုပ်လာနိုင်မယ်ဆိုရင်စစ်ကောင်စီတပ်ကကချင်တောင်ပိုင်းကိုစစ်ကူတွေလွတ်ဖို့ကပိုပြီးခက်ခဲလာမှာပါ
Reinforcements and resupplies to Southern Kachin Overland
။သုံးနှစ်တောင်နေဦးတော်လိုင်းမှာရုပ်ချီးဆိုသလိုစုဖွဲ့အသီးသီးကဖြန့်ကျက်လာနိုင်ကတိုက်ပြည်ရဲ့နိုင်ငံရေးအခင်းကျင်းမှာအပြောင်းအလဲတွေတွေ့မြင်လာသလိုစစ်တပ်အားနည်းလာနေတာကိုလည်းလူတိုင်းကသိမြင်လာရတယ်လို့ပမောက္ခအဖွဲ့စားကရှုမြင်ပါတယ်။ဇွန်လ25ရက်ကတကြောပြန်ဆခဲ့တဲ့အခု2029ဆစ်စင်ဒုတိယပိုင်းမှာလဲစင်ကူးမိုးကုတ်နောင်ချိုးမုံမိတ်ကနေလာရှိုးလိုစစ်တိုင်းမြို့ကြီးအထိမြောက်ပိုင်းညီနောင်နဲ့ PDF ပူးပေါင်းတပ်တွေကထိုးဖောက်လာနိုင်နေတာပါ
။ So we're seeing very concerted coordination.
ဆိုတော့လက်ရှိအခြေအနေကပြည်ပဝေဖန်သုံးသပ်သူတော်တော်များများကမြန်မာနိုင်ငံမှာဘယ်တော့မှဖြစ်မလာနိုင်ဘူးလို့ပြောခဲ့ကြတဲ့နီလန်းနေနဲ့ဒီအစုအဖွဲ့အသီးသီးကြားစုစည်းညီညွတ်စွာနဲ့ညှိနှိုင်းဆောင်ရွက်နေတာကိုတွေ့မြင်နေရပါတယ
် and said would never happen in Myanmar
ရှမ်းမြောက်စစ်မြေပြင်မှာစစ်ကောင်စီတွေအရေးပါတဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်အခြေစိုက်ရာလာရှိုးမြို့ကိုထိန်းချုပ်ထားနိုင်ပြီလို့ MNDAA ကိုကန့်တက်ကဇူလိုင်25ရက်ထက်ကကြေညာခဲ့တာပါအဲ့နောက်ပိုင်းတစ်ဖက်ပြန်လည်ကြီးညာချက်တွေနဲ့တူလာရှုမှာတိုက်ပွဲတွေဆက်ဖြစ်နေခဲ့ပြီးဩဂတ်စ်လ3ရက်နေ့မှာ MNDAA ကတိုင်းစစ်ဌာနချုပ်တစ်ခုလုံးကိုအပြည့်အဝသိမ်းပိုက်လိုက်ပြီးဆိုပြီးကြီးညာခဲ့ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းအရှေ့မြောက်တိုင်းစစ်ဌာနချုပ်ကအရာရှိကြီးတွေနဲ့ဆက်သွယ်ပြတ်တောက်သွားခဲ့ကြောင်းဝန်ခံခဲ့ပြီးအတီးပြူစဲသတင်းတွေအရသူတို့အခေါ်တောင်းမြန်းသူတွေရဲ့ဖမ်းဆီးထားကြောင်းသိရတယ်လို့ဩဂတ်စ်9ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ပမောက္ခအဘူဇာကတော့စစ်ကောင်စီရဲ့တံပြန်အရေးယူမှုတွေဟာမအောင်မြင်ဘူးလို့ယူဆပါတယ်။စစ်မှုထမ်းဥပဒေကိုအသုံးချပြီးလူသစ်စုဆောင်းပေမဲ့သူတို့ကိုအသေးခံဖို့တသက်အသုံးချနေတယ်ဆိုတာကိုတသားတစ်တွေကကောင်းကောင်းသိနေလို့စစ်မြေပြင်မှာလက်တွေ့အသုံးဝင်မှုလို့ဆိုပါတယ
်။ And they continue to rely on air attacks and
ဒီကြောင့်တိုက်ခိုက်မှုတွေနဲ့တာဝန်ပြည့်အမြောက်တွေကိုပဲဆက်ပြီးအားကိုးနေရပါတယ်။သူတို့လက်လွတ်ဆုံးရှုံးနေရတာတွေအတွက်ဒေသခံပြည်သူတွေကိုဒဏ်ခတ်တာမျိုးပဲသူတို့လုပ်နိုင်ပါတယ်။နောက်ပြီးတော့စစ်တပ်ကိုကုတ်ကဲရတဲ့စစ်ဗိုလ်ချုပ်တွေအကြီးတန်းအရာရှိတွေကိုအပြောင်းအလဲလုပ်တာတွေကိုဆက်ပြီးတွေ့မြင်နေရပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းတို့ကအသေးအမွှားကိစ္စတွေကအစလိုက်ပြီးပါနေရပါတယ်။ဒါကစစ်တပ်စောက်တီးရမရဖြစ်နေတာကိုပြနေတာပါ
။ Minong Klang and Sowin are increasingly micromanaging which is usually a sign of desperation
လူညတ်ဖို့ဝင်မြန်နေနဲ့ လက်ရှိနေရာများရဲ့လုံခြုံရေးနဲ့ဒါရခိုလိုနီ
အာနာသိန်းစကောင်းဆောင်ကတော့သူ့ရဲ့ဩဂတ်စ်လ5ရက်မင်းငွန်းနေ့မှာတိုင်းသားအဖွဲ့အစည်းတွေပါဝင်ဆန္ဒသိမ်းတာကိုစန့်ကျင်နေကြတဲ့လက်နက်ကိုင်တိုက်ခန့်အင်အားစုတွေကိုအကြမ်းဖက်မှုတွေကျူးလွန်သူတောင်းညမ်းသူတွေဖြစ်တုံတုံပြောဆိုပြီးတုံ့ပြန်ထားပါတယ်ပြည်တွင်းပြည်ပကစောင့်ကြည့်နေကြတဲ့စီးရေးနိုင်ငံရေးကျွမ်းကျင်သူတွေကတော့2029စစ်စေးဒုတိယပိုင်းနဲ့အတူစစ်ကောင်စီရဲ့ပကတိအခြေအနေကနိုင်ငံတော်မှာပိုပြီးအားနည်းလာဝယ်ရှိတယ်လို့သုံးသပ်ကြပါတယ်အမေရိကန်ညီညာရေး Institute USIP ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကတော့အခုလိုသုံးသပ်ထားပါတယ
် The Myanmar military is in a much worse situation than it was 6 months ago
စစ်ကောင်စီကလွန်ခဲ့တဲ့6လကနဲ့ရှင်ပိုပြီးတော့အခြေအနေဆိုးသွားပါတယ်အဲ့ဒီမတိုင်ခင်6လကိုလည်းကြည်ရင်လည်းအဲ့လိုဆက်ဖြစ်နေတာကိုတွေ့ရပါမယ်2022ခုနှစ်လောက်ကဆိုရင်တချို့ကမြန်မာပြည်ထဲမှာဤနည်းမျက်နှာမှုတွေပြန်အစပြုဖို့စဉ်းစားထားသူတွေရှိခဲ့ပါတယ်အခုချိန်မှာတော့အဲ့လိုမျိုးစဉ်းစားသူလုံးဝမရှိတော့ပါဘူးလက်ရှိလုံခြုံရေးနဲ့စီးပွားရေးအခြေအနေအရဒါကလုံးဝကိုမဖြစ်နိုင်တော့ပါဘူးစီရင်မှာဆိုရင်လည်းရှေ့တန်းမှာဘလို့မှအဖတ်ဆယ်မရဖြစ်နေပါတယ်မြောက်ရီမျိုးကိုပြန်ယူနိုင်ဖို့ထိုးစစ်စစ်စင်ရေးကြီးအကြီးအကျယ်လုပ်ပါတယ်ဒါပေမဲ့အဲ့ဒီစစ်စင်ရေးကဘယ်ကိုမှခီးမပေါက်ခဲ့ပါဘူးချင်းမှာလည်းနေမျိုးတွေအများကြီးဆုံးရှုံးခဲ့ရပါတယ်
take me a wadi and basically it got nowhere with it
စီကောင်စီအနေနဲ့ရှေ့မှာသူ့ရဲ့အားသာချက်ဖြစ်တဲ့လေကြောင်းတက်ခဲမှုလုံနိုင်စွမ်းမှာတော့အခက်အသက်တွေရှိလာနိုင်တယ်လို့ Jason Tower ကယူဆပါတယ်တစ်ဖက်မှာလည်းတိုင်းသားအဖွဲ့တွေကပိုးပြီးအင်အားကြီးလာပြီးနေမျိုးတွေကိုထိန်းချုပ်ထားကနေဆက်ဖြတ်ကျော်ဆက်ဆံရေးတွေကိုထိန်းညှိလာနိုင်တယ်လို့အိန္ဒိယတိုင်းပြည်တွေအပေါ်မှာဩစာညောင်းတဲ့ဆက်ဆံရေးတွေတိစောက်ထားနိုင်တာမျိုးဖြစ်လာမယ်လို့သူကဆိုပါတယ်နိုင်ငံတကာကအမြင်တချို့မှာမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးစနစ်မှာတက်မတော်အတွက်အခန်းကဏ္ဍတစ်ခုကမြဲရှိနေတဲ့ဆိုတဲ့ရှုမြင်ချက်တွေရှိနေသေးပေမဲ့လက်ရှိစီးရေးအခြေအနေမှာတော့စစ်ကောင်စီဘက်ကအလှည့်ပြောင်းဖြစ်အောင်ပြန်လုပ်နိုင်မဲ့စွမ်းဆောင်ရည်မျိုးမတွေ့ရဘူးလို့ပမောက္ခအဘူဇာရောသူတေသီဂျေဆင်တာဝါကရော VOA ကိုသုံးသပ်ပြောကြားထားပါတယ်ခင်ဗျာ
ရှမ်းမြောက်ကစစ်ဆေးတွေပေါ်နိုင်ငံတကာကပညာရှင်တွေရဲ့အမြင်တွေကိုကျွန်တော်ကပဲစူးစီးပြီးတော့တင်ပြခဲ့တာပါကုလဲစီရေးဆက်ဆက်နောက်ထပ်သတင်းတစ်ပုဒ်နဲ့ဆက်ပါမယ်။ကမ်လူတောင်ပိုင်းကကြေးရွာတွေကိုစစ်ကောင်စီနဲ့ပြူစောတိအဖွဲ့ဝင်တွေပူးပေါင်းပြီးတော့အင်အား900လောက်ဝန်းကျင်ကစစ်ကြောင်းထိုးနေကြပြီးတော့ကြေးရွာ13ရွာလောက်ကနေနေမိရှုခိုင်းရတယ်လို့ဒေသခံတွေကပြောပါတယ်။ကြေးရွာ15ရွာထက်မနည်းကဒေသခံတောင်းတဲ့ချီဟာလဲစစ်ဆောင်နေရပြီးတော့အဲ့ဒီစစ်ဆောင်နေနေထိုင်ရေးဆက်တောက်နေတဲ့စေဝါတွေအရေးပေါ်လိုအပ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်တင်ကြီးထိုက်ကပြောပြပေးပါဦးခင်ဗျာ။
ဇူလိုင်လနောက်ဆုံးပတ်ကနေစတင်ပြီးအင်အား900ကျော်ပါတဲ့စစ်ကောင်စီနဲ့ပြူစောတိပူပေါင်းအဖွဲ့ဟာကမ်ဘလူမြို့တောင်ပိုင်းကိုနေမည်ရှင်းလင်းရေးစစ်ကြောင်းထုတ်နေပြီးကြီးရွာအတွင်းကနေအိမ်တွေကိုလည်းမီးရှို့နေကြတယ်လို့ဒေသခံတွေကဆိုပါတယ်။ဩဂုတ်လ9ရက်နေ့မှာလဲကမ်ဘလူမြို့နယ်တောင်ချမ်းကရဲသွေးကြီးရွာကိုဝင်ရောက်ပြီးမနေ့ပိုင်းကတည်းကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံတဦးကပြောပါတယ်။
အမြင့်တော်မှကျင်းရတော့လက်ရှိကစစ်ကောင်စီကဒီကျွန်တော်ပေါ်ကြီးကလည်းဒီစော်ဒီရင်နဲ့ပေါင်းပြီးတော့အင်အား400 900လောက်ခုပွဲမှုလုပ်ပြီးတော့ကျွန်တော်ဒီမကုန်းဆန်းကုန်းတိုက်နယ်မကုန်းမင်းကုန်းရောင်စင်ကြီးဘူရဲကုန်းအဲ့လိုအထိုင်ချတာတွေအခုဘန်ကားလေးစောက်လုပ်ပြီးတော့ဒီလိုအထိုင်ချတာဒီဒီကဲတော့စေဘေးချောင်းရတဲ့ဒီကွာ14-15လောက်ရှိလေကဟုတ်ဒီရတော့တောင်းတဲ့ကြာမီးထိုးတဲ့ရွာတွေကတော့စနစ်ကရှိသွားပြီလို့လို့တဲ့လို့စနစ်ကတော့ခုစစ်တောင်းကထွက်ခဲ့ပြီခုရဲသွေးကဝင်ပြီးတော့ခုမီးထိုးနေကြခုအဲတိုင်နေ3-4အိမ်လောက်ပဲပြန်တော့တယ်ဗျာဟိုကဟိုကတော့ပေလေကတော့ပြန်တော့ဘူးပုံကြောင်းနဲ့ဟိုကပဲပြန်တော့
တောင်းတဲ့ချီတဲ့စစ်ပေးရှောင်တွေအတွက်လက်ရှိမှာဝတ်အထဲရိတ်ခံတဲ့စီးဝါတွေအရေးပေါ်လိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်စီဘေးရှောင်တွေကနေရာတစ်ခုမှာအတီးတကျစစ်ရှောင်ချရတာမျိုးမဟုတ်ဘဲစစ်ကြောင်းအခြေအနေရချစ်ပြီးရှောင်ချရတာလို့ဆိုပါတယ်
။ဇွာတဲ့လေရွာကြီးတွေအကုန်ရှောင်နေရတာဆိုတော့လူကြီးကတော့တောင်းလဲချီချောက်ရှောင်နေရတာဗျ။အကုန်လုံးကဒီစီးဥစ္စာသားနဲ့ရိခါဘာမှမပါခဲ့ဘူး။ဇွာတဲ့လေးကြီးပါခဲ့တဲ့လူကဇွာတဲ့လေးကြီးနဲ့ဒီရေရှိတဲ့နေရာလေးမိုးရတဲ့နေရာတော့ရေရှိတဲ့နေရာလေးမိကိုပြီးတော့ဒီနွားလေးတွေပေါင်းမှုလေးတွေလုပ်ပြီးတော့နေကြရတယ်အဲစိုက်တာလည်းဆက်ခဲတယ်ပေါ့နေရထိုင်ရတာလည်းဆက်ခဲကြရတယ
်စစ်ကောင်စီနဲ့ပြူစောတိတပ်တွေကကြီးရွာတွေအတွင်းကိုဒရုန်းနဲ့ပုံကျဲတာဟဝစာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ဒေသခံတွေထိခိုက်သေးဆုံးမှုရှိနေပြီးထိခိုက်သူတွေကုသပေးနိုင်ဖို့စေဝါလိုအပ်ချက်တွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ် စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာပြည်သူကာကွယ်ရေးတပ် PDF တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနယ်မြေရှင်းလင်းမှုတွေကြောင့်သခိုင်းတိုင်းမှာစစ်ပေးရှောင်အရှိအတွက်ကနေစဉ်နဲ့အမျှတဖြည်းဖြည်းတိုးလာနေပါတယ
်။မတ်တင်ကြီးတိုက်ဖြောပြခဲ့တာပါဗျာ။အခုတော့ VOA ရုပ်သံရှင်းပြချက်တခုတင်ဆက်ချင်ပါတယ်။အမေရိကန်နိုင်ငံရေးမှာပြည်ပကဝင်ရောက်ဆုတ်ဖက်မှုတွေကအခုနှစ်ပိုင်းတွေမှာလူတွေပိုးသတိပြုမိလာပြီးတော့မျိုးစားလုံခြုံရေးရွေးကောက်ပွဲမှန်မှန်ကန်ကန်ကျင်းပနိုင်မှုအပြင်အပြန်အလှန်ဆက်ဆက်မှုရှိနေတဲ့ကမ္ဘာကြီးမှာဒီမိုကရေစီရဲ့တကယ့်အဓိပ္ပာယ်ဆိုတာတွေနဲ့ပတ်သက်ပြီးဆွေးနွေးစရာတွေဖြစ်လာနေပါတယ်။အမေရိကန်ရွေးကောက်ပွဲတွေမှာပြည်ပကဝင်ရောက်ဆုတ်ဖက်မှုတွေရှိတဲ့နိုင်ငံရေးအသွင်ပြင်ကို VOA ပုံပြရုပ်သံနဲ့ဆန်းစစ်ပြသွားမှာဖြစ်ပါတယ်။ဆက်နွယ်ပတ်သက်မှုတွေတိုးလာနေတဲ့ကမ္ဘာမှာပြည်ပနဲ့ပတ်သက်တဲ့ကိစ္စတွေ၊စီးမြင်တွေ၊လှဟင်းချက်တွေနဲ့စင်ကဲဖြစ်ပေါ်လာတဲ့စင်ခေါ်ချက်တွေအကြောင်းရှင်းပြထားပါရမညာ
2016သမရရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖတ်မှုကအစတရုတ်ရဲ့ TikTok လူမှုကွန်ရက်စာမျက်နှာမှာသတင်းတူသတင်းရောင်တွေဖြန့်လာအဆုံးအမေရိကန်နိုင်ငံရေးမှာပြည်ပကဆွတ်ဖတ်လွှမ်းမိုးမှုတွေကစိုးရိမ်စရာကိစ္စရပ်ဖြစ်ပါတယ်။ဒါပေမဲ့ဒီလိုနိုင်ငံခြားကပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးဥပဒေကြောင်းအရဘာပြောထားလဲကြည့်အောင်ပါစတင်တည်ထောင်တဲ့1984ခုနှစ်ကတည်းကစလို့မဲဆွယ်စည်းရုံးမှုတွေကိုစီးမင်းချမှတ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဒေပြည်ထောင်စုပြည်နယ်သို့မဟုတ်ဒေသန္တရရွေးကောက်ပွဲအတွက်မှနိုင်ငံသားတွေဘာမှမပေးရလို့တင်းတင်းကြပ်ကြပ်တားမြစ်ထားပါတယ်။နိုင်ငံသားမဟုတ်သူသို့မဟုတ်အမြဲတမ်းနေထိုင်ခွင့်ရသူမဟုတ်သူဆိုရင်ဝေကြီးအလူအကြံဉာဏ်ဒါမှမဟုတ်ဆုံးဖြတ်ချက်ချဖို့တစုံတရာကူညီလှုပ်ဆောင်ပေးလို့မရပါဘူး။နိုင်ငံရခြားကအစိုးရကော်ပိုရေးရှင်းနိုင်ငံရေးပါတီတွေဒီလိုဆောင်ရွက်မှုမလုပ်နိုင်အောင်လဲတားမြစ်ထားပါတယ်။အလားတူပဲရွေးကောက်ပွဲဝင်မဲ့သူတွေသူတို့ကိုယ်စားလှုပ်ဆောင်နေသူတွေအနေနဲ့ဒီလိုအကူအညီအလှူတွေကိုတည်တည်ကြည်နဲ့လက်ခံတာတွေတောင်းခံတာတွေမလုပ်ရလို့ဒီဥပဒေကတားမြစ်ထားပါတယ်။ဒီလိုတားမြစ်ရတဲ့ရည်ရွယ်ချက်ကတော့ပြည်တွင်းနိုင်ငံရေးမှာပြည်ပဆော့ဖတ်မှုမရှိအောင်တားဆီးဖို့ဖြစ်ပါတယ်။နိုင်ငံကိုစတင်တည်ထောင်သူသမ္မတ George Washington နဲ့ Thomas Jefferson တို့ကတာကူးမဟာမိတ်တွေကိုသတိထားကြဖို့စတင်သတိပေးကလေးကစပြီးဒီမူဝါဒကိုကျင့်သုံးခဲ့တာပါ။ဒါပေမဲ့အချိန်ကြာလာနဲ့အမျှဒီမူဝါဒကိုလက်တွေ့ကျင့်သုံးဖို့ပူရှုပ်ထွေးလာပါလေ။ဥပမာအမေရိကန်ပြည်ထောင်စုအတွင်းလုတ်ကင်နေပြီးအမေရိကန်နိုင်ငံသားတွေဒါမှမဟုတ်နေထိုင်ခွင့်ရသူတွေဆုံးဖြတ်ပါဝင်နိုင်တဲ့နိုင်ငံခြားကော်ပိုရေးရှင်းကြီးတွေရဲ့လက်အောက်ခံပြည်တွင်းကုမ္ပဏီခွဲတွေကတော့ရွေးကောက်ပွဲတွေကိုကူညီနိုင်ပါတယ်။တရားရုံးချုပ်ရဲ့2010မှာဆုံးဖြတ်ချက်ချတဲ့နိုင်ငံသားများစည်းလုံးမှုစည်းမျဉ်းကရွေးကောက်ပွဲမှာနိုင်ငံခြားကဆွတ်ဖတ်လို့ရအောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့ပါတယ်။မဲဆွေစီယူရီတွေနဲ့တိုင်းရိုက်မပတ်သက်ပေမဲ့ရွေးကောက်ပွဲနဲ့ပတ်သက်ရင်ရီမန်းချက်တူတဲ့ PAC တွေကိုဝေကြီးလူရန်တာပဲဖြစ်ပါလေ။မကြခင်တုန်းကတော့ပြပလူရှင်တွေဟာရွေးကောက်ပွဲမဟုတ်တဲ့မဲပေးမှုလုံထုံးလုံနီးနဲ့ဥပဒေဆိုင်ရာကိစ္စရပ်တွေမှာလူရန်နိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပါလေ။ရွေးကောက်ပွဲလို့တော့အတိအကျပြောလို့မရပေမဲ့ရွေးကောက်ပွဲနန်းသမီးစီးတက်မှတ်တာလို့ရွေးကောက်ပွဲဆက်ဆက်ကိစ္စတွေမှာလူမှုစာနာခံယူပွဲကျင်းပတာမျိုးအကျုံးဝင်ပါလေ။နိုင်ငံအများအပြားနဲ့ထူထောင်ထားတဲ့ကော်ပိုရေးရှင်းကြီးတွေကမ္ဘာသတင်းဌာနကြီးတွေရဲ့သတင်းစာမျက်နှာတွေနဲ့လက်ပတ်ဆက်နွယ်နေတဲ့ကမ္ဘာကြီးမှာပြည်ပဆွတ်ဖတ်မှုနဲ့ပြည်တွင်းနိုင်ငံရေးကြားခြားထားတဲ့စီးလေးဟာပို့ပို့ပြီးတော့ဝေဝါးလာပါတယ်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲ့ကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ကြက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန်ဒီရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA ရဲ့ချက်သံပရိသတ်မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့အပတ်စဉ်ကဏ္ဍတွေလှည့်ကြပါပြီ။လူငယ်ကဏ္ဍ Gen Z နဲ့အားကစားအစီအစဉ်တွေမတင်ဆက်ခင်မှာ Editor နဲ့ဆွေးနွေးကန်းနဲ့ပြန်လည်ဆက်တင်ကြပါမယ်။မြန်မာနိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဟာလူမျိုးရေးကွဲပြားမှုကိုအခြေခံထားတဲ့နိုင်ငံရေးစနစ်ကြောက်ဆိုရင်မှားမယ်မဟုတ်ပါဘူး။အားလုံးတန်းတူညီမျှတဲ့ Federal ပြည်ထောင်စုတည်ဆောက်ရေးကိုမျှော်မှန်းပြီးလွတ်လပ်ရေးရယူခဲ့ကြပေမဲ့လက်တွေ့ဖြစ်မလာဘဲနောက်ဆုံးဆက်နာရှင်စနစ်လက်အောက်ကျရောက်ခဲ့တာဖြစ်ပါတယ်။
ခုလက်ရှိမှာဖက်ဒရယ်အရေးကိုတိုက်ပွဲဝင်နေတဲ့တိုင်းဒေသအင်အားစုတွေနဲ့အထူးသဖြင့်မျိုးဆက်သစ်ဗမာလူငယ်တွေကြားအပြန်အလှန်နားလည်ရင်းနှီးမှုရှိလာခြင်းဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအလားအလာဘလို့ရှိပါလဲဆိုတာကိုဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စံသားကိုမမသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ Federal စနစ်ကိုလူတိုင်းလူချင်းကြပါတယ်။ဒါပေမဲ့တချို့ကလည်းဒီပေါ်မှာစိုးရိမ်နေတချို့ကလည်းဝေဖန်ပါတယ်။ဒီတော့ဘယ်လိုပြောနိုင်မှာမလဲ
။ Federal စနစ်ကိုလူတိုင်းလူချင်းကြတယ်ဆိုတာအင်းသဘာဝကြပါတယ်။မြန်မာနိုင်ငံမှာတိုင်းသားလူမျိုးပေါင်းစုံနေထိုင်ရတဲ့လူကွဲပြားမှုတွေများတော့ Federal ပုံစံမျိုးထူထောင်ခဲ့ရင်တောင်းမယ်ဆိုပြီးတော့လွတ်လပ်ရပြီးကြတဲ့ဒီပုံစံနဲ့မှန်ခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့လည်းဖွဲ့စည်းပုံရေးဆွဲတဲ့ဥချန်ထွန်းကို၌ကအဝန်ခံပြီးတော့ပြောရဲဆိုတဲ့အကြောင်းတမိုင်းတွေမှာရေးထားတာဖတ်ရပါတယ်အဲ့ဒါသူကဒါစတန်ဆောင်ဖက်ဒရယ်သာဖြစ်တယ်ကွာဇီဖက်ဒရယ်သာဖြစ်တယ်ဒါပေမဲ့လည်းတကယ်တကယ်မှာတော့ဘ ഹു ကချုပ်ကိုင်တဲ့ဒီ unitary ပုံစံမျိုးဖြစ်တယ်ဆိုသူကဝန်ခံပြီးတော့ပြောခဲ့ပါတယ်ဘူဂျုံအဆန်ကအဲ့လိုဖက်ဒရယ်စစ်ဖြစ်လူချင်းခဲ့ပေမဲ့တိုင်းသားနဲ့ညှိပေမဲ့ဘူဂျုံအဆန်တို့ကြဆုံသွားပြီးနောက်မှာတော့သူတွေကအဲ့လိုဖြစ်လာကြတယ်လို့ယူဆရပါတယ်ပို့ပြီးတော့ဆိုတာကအဲ62ခုနှစ်မှာဥနူရတာကိုပြန်ပြင်ဖို့ကြိုးစားတဲ့အခါမှာဗိုလ်ချုပ်နေကဖက်ဒရယ်ဟာပြည်ဆောင်စုပြုတ်ခွဲရေးယူဆဖြစ်တယ်ဆိုပြီးတော့အနာသိလိုက်တော့လုံးဝဖက်ဒရယ်အရာပြတ်သွားတယ်ဒါကြောင့်လည်းပဲတိုင်းရင်းသားတွေရဲ့ပုံမှန်မှုဖက်ဒရယ်တောင်းဆိုမှုကပို့ပြီးပြင်ထန်လာပြီးတော့တိုင်းရင်းသားလက်နက်ကိုင်ညာစုအများကြီးပေါ်ထွန်းလာပါတယ်ဆိုတော့ဖက်ဒရယ်ကိုတိုင်းရင်းသားပြည်သူကညှော်မှန်းတောင်းတနေခဲ့ရတဲ့အိမ်မက်ဖြစ်ပါတယ်ဆက်ဆက်ရှိဖြစ်ပြီးတဲ့နောက်မှာထွက်လာတဲ့ကျောင်းသားကောင်းဆောင်တွေလူငယ်တွေကဖက်ဒရယ်စနစ်ကိုတကယ်လေးလာပြီးတော့တကယ်ပထမဆုံးသဘောပေါက်တဲ့လူငယ်တွေဖြစ်တယ်ဆိုပြီးတော့အဲကရင်ကရင်ညီကောင်းဆောင်သူဖြစ်တဲ့ဖဒိုမန်ရှာကကျွန်တော်ပြောမှုပါတယ်အဲလူငယ်တွေကတကယ်နားလည်ရတယ်အဲဒီဟာဖက်ဒရယ်ကိုဆိုသိအားတက်ရကောင်းလို့ဆိုတော့အဲ့ဒီချိန်မှာစပြီးတော့မြန်မာလူငယ်တွေကဒီဟာကိုလက်ခံလာရဲဆိုတော့ကောင်းတဲ့သဘောပါဆိုတော့ဖက်ဒရယ်စနစ်ဟာမြန်မာနိုင်ငံရဲ့အနာဂတ်မှာညီညီညာညာတညီတညွတ်နေနိုင်ဖို့အတွက်ဖြစ်ပါတယ်ဖက်ဒရယ်စနစ်မအောင်မြင်ခဲ့လို့လေမြန်မာနိုင်ငံမှာဒီမိုကရေစီကြာဆုံးသွားတာဆက်အနာရှင်စနစ်တလာတဲ့ဒီကြောင့်ဖြစ်ပါတယ်ဆိုတော့ဒါကိုလူတိုင်းကလူချင်းကြရဲဆိုတာမထူးဆန်းပါဘူးအင်တာကောင်းတဲ့မြန်မာကျက်ဖြစ်ပါတယ်ဆိုရင်လေဆိုတာကလွတ်လပ်ရပြီကနှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာကြိုးစားတာတခါမှမဖြစ်ခဲ့ဘူးဒီဒါဒီဒါတွေအများကြီးဖြစ်ခဲ့ရတယ်ထိခိုက်နေနိုင်မှုတွေအများကြီးဖြစ်ခဲ့ရတယ်ဆိုတော့ဒီကောဖြစ်ပါမလားဆိုပြီးတော့ဆိုရင်ကြတာဆိုရင်ကြလည်းတကယ်ကောင်းတယ်လို့ဖြစ်ပါလိမ့်မယ်ဝေဖန်ကြတဲ့လူတွေကတော့သူရက်တင်ကျန်းစီဝဲဖြစ်မှာပါလေသူတို့ကဒုစီဘွားတစ်ခုခုကြောင့်သူတို့ဝေဖန်ကြတာလည်းဖြစ်ကောင်းဖြစ်မှာပဲဒါကတော့ပြောရခက်ပါရဲ့ဒါပေမဲ့အဓိကပြောလို့ရတာကတော့ဖက်ဒရယ်စနစ်ဟာတကယ်မြန်မာတဲ့စနစ်ဖြစ်တယ်ဆိုတာပဲပြောချင်တာဖြစ်ပါတယ
်ဟုတ်ပါတယ်ဒီစိုးရိမ်တာကတော့မတူကွဲပြားမှုတွေများလွန်းတဲ့ကိစ္စပါအဲ့တော့ဒီလူမျိုးစုအင်အားတွေကြားမှာဒီမတူကွဲပြားမှုတွေကိုညီညွတ်ဖို့အလားအလာဘယ်လောက်ထိမျှော်မှန်းနိုင်ပါလဲ
အဲ့ဒါကိုအဓိကပါပဲအဓိကလောလောဆယ်လို့ဆရာအခုလက်ရှိအခြေအနေမှာကြည့်မယ်ဆိုရင်စစ်ကောင်စီကအင်မတန်အင်အားဆုတ်ယုတ်ကြဆင်းလာနေပါတယ်ဆိုတော့ဒီတော်လိုင်းအင်အားစုတွေဘက်ကအလေးစားရမယ်စစ်ကောင်စီပြုတ်တော့မယ်တဲတဲလေးကျွန်တော်တို့ဆွေးသုံးသပ်ချက်တွေအများကြီးရှိပါတယ်တချို့ကလည်းပဲအလျှော့မပေးသေးဘူးစစ်ကောင်စီကလူလွယ်ဘူးနဲ့မကြနိုင်ဘူးပြောတဲ့လူလည်းရှိတယ်ဒါပေမဲ့လည်းဒီဘူးရအဖြစ်ကြည့်ရရင်အခုဖြည်းဖြည်းတဖြည်းဖြည်းတော်လိုင်းအင်အားစုတွေဘက်ကနေပြည်တော်စင်ပိုက်မှုတွေပုံများလာတဲ့ဆရာတော့ဘယ်သူမှမငြင်းနိုင်တဲ့ကိစ္စပါအခုနောက်ဆုံးဆိုရင်လာရှုပ်ကိစ္စတော့ဘာလို့ကြားမှာပေါ့ဆိုတော့အဲ့တိုင်းရင်းသားတွေမတူကွဲပြားမှုရှိတာကလည်းပဲမတူကွဲပြားမှုရှိရဲ့သို့ပေမဲ့မတူကွဲပြားတာကိုအခြေခံပြီးတော့လက်ညှိုးထိုးပြီးတော့ပြဿနာဖြစ်နေတာကပြီးပြီးတော့အရေးကြီးပါတယ်ဒီလိုဖြစ်ရတာကလည်းပဲဒီစောစောကလည်းပြောခဲ့ပြီ diversity ပေါ့လေ identity politics ပေါ့အဲ့ဒီလူဟာဖြစ်နေတာဟာအဲ့လူတွေကိုတော့အပြစ်မပြောလို့ပါဘူးစနစ်ကကိုယ်နဲ့ကအဲ့လိုဖန်တီးရဲအဲ့လိုဖြစ်နေကြတာပါတရားကိုပြေပြောင်းနိုင်အောင်အများကြီးကြိုးပမ်းဖို့လိုပါတယ်အထူးသဖြင့်ရှမ်းမြောက်မှာပို့ဆိုတာပေါ့လေအဲ့မှာရှမ်းဘက်မှာဆွေ KIA DNLA SSPB စသဖြင့်နေပြည်တော်အပြစ်ပြစ်ခါဖြစ်နေကြတယ်လည်းရှိပါတယ်အေပိုးဆိုတာကကျွန်တော်ဒီနေ့တင်းတင်းလာနေခုမနေ့တင်ပဲဒီကိုဆင်းမလာခင်မှာဘူဂျုံမူကြီးမြောင်လှရဲ့မိန်ကုံးကိုကျွန်တော်နားထောင်ကြည့်တယ်အဲ့ဒီထက်မှလည်းပဲသူကရှမ်းမြောက်မှာရဲဆိုလို့ရှိရင်သူပြောထားဘယ်လိုပြောထားသလဲဆိုတော့ကျွန်တော်တင်းတင်းတောင်လိုက်ပြီးတော့မှတ်လိုက်မိတယ်မဖြစ်ကိုကန်းကဝင်တိုက်တယ်အဲ့မှာနေတဲ့လူတွေဟာများသောအားဖြင့်ကသူတို့တွေကနည်းနည်းပဲရှိတယ်ရှမ်းတွေနဲ့ပလောင်တွေရှိတယ်စသဖြင့်ပေါ့လေပအိုးကရင်တို့ကလည်းပဲ ပေါ်နဲ့ကရင်ကိုလည်းပဲဒါစီဆိုင်ကိစ္စမှာပြောတာဆိုအဲ့လိုဘသူတွေရှိရအောင်ဘသူတိုင်းပမာတွေကိုကိုယ်ကနေကဖန်သွားတာလည်းရှိတယ်ကိုယ်ကလူမျိုးစုကနည်းနည်းသာရှိတယ်ရှမ်းပညာပြောထားတော့ကျွန်တော်နားထောင်ရင်အဲ့တကယ်တော့လူမျိုးရေးကိုသွေးထိုးပြီးတဲ့စကားမျိုးလို့ယူဆပါတယ်တကယ်ကောင်းဆောင်ကပြောရတဲ့နေရာမှာဘယ်လူမျိုးနဲ့ဘယ်လူမျိုးတွေကိုဘယ်လိုဖြစ်လဲဆိုတော့ဘယ်ပြောအောင်လ option ne thuru go tai khan ye lu re in a ne do ang ai lu thui khwe tat chu re sa ga myu pyo de lo le be a dei be kaung yin ya nai de a chin ni si wa ya khain be ma ja ro ha ya khain ma ya khain 90 ya khain nu ya pu lu myu ko ni set ne lo pyo de da mai thuru a tai ngan da lo ma sat mat dai lu re go le ne tat sin pi ba tai khain na ja ro thuru a ba ma ma pyo do au ai lu ha re si de so ro ngu ga ma le be tengai snit jaw phit la de the ma nangai khong khong ni ya le be nangai tama ri ya le be thuru lu jin thulu sat shu thui khwe pi da ri phit de taw di lu ma du khwe pya mu ri sin ne sa ro a man be phit par de thu su phin di cham jaw ma lo lo se twi ni ya ba de
naw ta khu a di lu myo ji wa tha bo di ba ma ji so yi wa tha shi ye so ye po ma a swae lan ni a pyo so ri le shi ba ye da ri ya blaw thi yi ba ba le
အဲ့ဒါလည်းပဲစိုးစောကလူပါပဲဒီလိုအမြင်ဖြစ်စေခဲ့တာပေါ့လွတ်လပ်ရပြီးကြတာဘဟုအစိုးရမှာကပမာကအဓိကပဲထုတ်ကန်ပြီးတော့နေခဲ့တဲ့ပုံစံမျိုးဖြစ်လာတယ်အဲ့ဒါကြောင့်တိုင်းရင်းသားတွေနဲ့သူတို့အမြင်ချင်းကွဲကြတဲ့အမျိုးမျိုးဖြစ်လာတယ်ဒါမဲ့လည်းအခုနောက်ပိုင်းမှာကတော့ကျွန်တော်အဲ့အတက်စရာကောင်းတာတွေ့ရပါတယ် PDF တွေကတိုင်းရင်းသားအဖွဲ့တွေကလေ့ကျင့်ပေးတယ်သူတို့နဲ့အတူပေါင်းတိုက်ကြတယ်သူတို့နဲ့စိတ်ရင်းနှီးရှိကြတယ်အတော်တော်လေးဒီ PDF တွေနဲ့PDF တကယ်များတော့ဗမာမျိုးဆက်သစ်လူငယ်တွေပေါ့လေပညာရလူငယ်ဒီလူငယ်တွေ ਨੇ တိုင်းရင်းသားကောင်းဆောင်တွေကြားမှာပဋိပက္ခကျွန်တော်ဘာမှမကြားဘူးအခုလောလောဆယ်ကြားနေတာတော့တိုင်းရင်းသားအချင်းချင်းကြားမှာပဲနယ်မြေသူ့နယ်မြေငါ့နယ်မြေဆိုပြီးတော့ဖြစ်နေကြတယ်ဒါလေးတွေကတော့အဓိကရှင်းရမယ့်ကိစ္စပါနယ်မြေဆိုတာကလည်းတနိုင်ငံလုံးဟာကိုယ့်နယ်မြေလိုပဲသဘောထားပြီးတော့လွတ်လပ်စွာသွားလာလှုပ်ရှားစီးပွားလုပ်ကိုင်နေလို့ရရင်ပြီးတာပဲဘာဖြစ်လို့ငါနယ်မြေလိုဆိုင်မှုကချင်ကြတာလဲဆိုလူမျိုးရင်ကျင်းမှုအဖြစ်ဒါသူကြပင်ခွင်းကိုဖော်ထုတ်နိုင်တဲ့ပေါ်ဒီဟာကတော့အဲ့ဒီဟာကတော့ကောက်ွယ်ပေးရမယ်လားသူမလဲကသူနယ်မြေမင်းမလာရဘူးငါမသွားရဘူးဆိုတာမျိုးလုတာမှလုံးလုံးဖြစ်မှာမဟုတ်တာအလုံးပြည်တော်သူနယ်မြေဆိုတာတူတူကနေရမှာပဲဆိုတော့ကျွန်တော်ထင်ပါတယ်ဒီကိစ္စဟာလည်းဗမာလူမျိုးကြီးဝါရဆိုတာလည်းပဲဗမာတွေလည်းပဲတနင်္ဂနွေလုံးအနှံ့မှာပြန့်နှံ့နေထိုင်ကြတာပါပဲဆိုတော့အခုလူငယ်တွေကောင်းဆောင်လာတဲ့ news update တွေကဒီခါကိုကောင်းသဘောပေါက်လာကြတော့တိုင်းရင်းသားတွေနဲ့အများကြီးရင်းနှီးမှုရှိလာတယ်တိုင်းရင်းသားကောင်းဆောင်တွေနဲ့သူတို့နဲ့လက်ပွန်တီနေရတာကိုလည်းတွေ့ရတယ်ပြောကြဆွေးနွေးတာဆိုကျွန်တော်ကတော့သိပြီးတော့အားရစရာကောင်းတယ်လို့ထင်ပါတယ်ဒီဟာလည်းပဲတစ်ဖြည်းဖြည်းပပျောက်သွားနိုင်ပါတယ်သိတော့အေးမကြည့်လာတော့ပါဘူးဆိုတာလည
်းနောက်တစ်ခါဒေတာလိုက်လူနည်းစုလူများစုနေမြင်အငင်းပွားတာတွေဒီဟာတွေမှာစူးစီးညင်ညွတ်ဖို့အလားလား
အဲ့ဒါပြောတာပေါ့စောစောကပြောတာလည်းပဲအဲ့ဒီသူနယ်မြေငါနယ်မြေဆိုပြီးဟာဒီမြေကလေးကဟိုဘက်ကငါမင်းတို့ဒီဘက်ကမြေပုံမှာပဲနာမည်တက်လို့ရမှာဘွာလူတွေသွားလာတရားတော့အတူတူပဲအဲ့တော့မြေပုံမှာနာမည်တက်ဖို့အဓိကထားပြီးတော့ပြဿနာဖြစ်နေကြတာလားအဲ့ဒီလူမျိုးစုအသေးလေးတွေကကျွန်တော်အဲ့တော့ပဲပြောချင်တယ်အကုန်လုံးတညတထက်ပဲသွားပြောခဲ့သလိုသူတို့ယဉ်ကျေးမှုသူတို့လွတ်လပ်ခွင့်သူတို့တိုက်သူတို့လုပ်ပါစီးပွားရေးနိုင်ငံရေးအဖြစ်ကြတော့အကုန်လုံးတန်းတူအဲ့ဒီနာမည်တွေကိုဖယ်ထားလိုက် identity ကိုဖယ်ထားလိုက်ကိုယ်နိုင်ငံသားဆိုတပေါင်းနဲ့လုပ်အဲ့လိုအခွင့်အမျိုးစတင်ရတော့အကောင်းဆုံးပေါ့ဆိုတော့ဒီဟာလည်းပဲသိပြီးတော့ပြဿနာကြီးတော့မဟုတ်ဘူးသို့မဲ့သဘောထားကြည့်ပြီးတော့ဒါကိုနားလည်ဖို့လိုတယ်အချင်းချင်းလည်းပဲပုံသဘောပေါက်ဖို့လိုတယ်ခေါင်းဆောင်တွေကသဘောပေါက်သလိုအောက်ခြေကလူတွေလည်းပဲပြည်သူတွေလည်းသဘောပေါက်အောင်သူတို့ဒါပညာပေးဖို့ပျော်စီးဖို့လိုတယ်လို့ထင်ပါတယ်အဲ့ဒါ
အဲ့တော့အခုအချိန်မှာ NUG ရဲ့ရည်တည်ချက်ကပါဘ
ော NUG အပေါ်မှာကျွန်တော်မြင်တာကတော့တိုင်းရင်းသားတွေနဲ့အဲ့ PDF လူငယ်တွေနဲ့ချစ်ခင်ရင်းမှုကသိရင်းနှီးတွေ့တယ်NUG နဲ့ဒီတိုင်းသား ERO တွေနဲ့တိုင်းသားလက်နက်ကိုင်အင်အားစုတွေနဲ့ဟာတစောက်ထိရင်းနှီးနှီးဖြစ်လာဆိုတာကတော့သိပြီးတော့ရင်းနှီးမှုတော့ရှိပါတယ်သူကပြောတယ်သူကအများအားတညီညွတ်တဲ့ဖြစ်ပါတယ်ဘာညာဆွေရောပြောရမယ်တချို့ဝေဖန်ချက်တွေမှာ NUG ဟာ NLD ရဲ့အစင်လာကိုဆက်ခံသလားဘာလားညာလားဆက်ပြင်းပြောကြတယ်ဒါပေမဲ့ NUG ဘက်ကလည်းပဲဒီတခါတိုင်းသားကိစ္စတွေကိုသိပြီးတော့လိုက်လျောတဲ့ဟိုဟာတင်ထားရေးထားတယ်တွေးပါတယ်တိုင်းသားတွေဟာငါတို့လွတ်လပ်ရေးပြပြခဲ့တဲ့ဟိုဖွဲ့စည်းဥပမာစပါခဲ့တဲ့အတိုင်းပဲဆယ်နှစ်နေကြည့်ပြီးလို့သဘောမတူရင်ခွဲထွက်နိုင်တဲ့ပြည်နယ်တချို့သမထရမလားလို့အဲ့ဒီထင်မှငါတို့အမခံနိုင်ပါတယ်ညာပြောတာလည်းတွေးရပါတယ်ဆိုတော့ NUG နဲ့သူတို့ကတော့ပို့ပြီးတော့ညီညွတ်အောင်တိစောက်ပေးဖို့လိုပါတယ် ဒီနေရာမှာတော့အဓိကအဖြစ်တချို့ကြည့်ရရင်တော့ဘေးနိုင်ငံတွေပေါ်တယ်ဘေးနိုင်ငံဆိုတော့ကျွန်တော်တရုတ်ကိုအဓိကပြောချင်ပါတယ်သူဟာဒီတိုင်းရင်းသားတွေနဲ့အကုန်လုံးတညညတစ်ဖြစ်သွားမှာဟိုလူလာရလားတချို့ကစံတရားရှိကြတယ်မညီမညွတ်ဖျို့ဖျက်ဖြစ်နေလေသူတို့တည်းပူပြီးတော့ကောင်းနေဆိုတဲ့သဘောမျိုးရှိတယ်လို့သူတို့ယူဆပါတယ်ဘုံကြောင့်ကြီးမြောင်းလိုက်ပေါ်မှာတော့သူတို့ဟာသိအယုံကြည်မရှိဘူးဒီနေ့ပေါ်ကြောင့်ကြီးမြောင်းလို့ပြောရမှာတော့ဝါနဲ့တရုတ်ကိုတော့နာမည်တပ်ထုတ်ဖော်ပြီးတော့တခွမှသူပြောမသွားဘူးဒါပေမဲ့စောင်းမြောင်းပြီးတော့အများကြီးပြောသွားတယ်သူနည်းလောက်ပဲတရုတ်ကလည်းပဲပေါ်ကြောင့်ကြီးမြောင်းလို့အမြင်မကြည့်ဘူးဆိုတာတော့လူတိုင်းသိနေကြတဲ့အကျဖြစ်ပါတယ်ဆိုတော့အဲ့ဒီတော့သူတို့ကဘယ်သူအစားထိုးပြီးတော့လုပ်မလဲဒီညမှာအပြောင်းလဲလုပ်ခိုင်းနေရဲ့အဲ့ဒီအချိန်မှာ NUG နဲ့တိုင်းရင်းသားတွေအလုံးညီညွတ်ပြီးတော့သူတို့တကြီးတညွတ်တက်လာမယ်ဆိုတော့တော့တရုတ်ကလူလာပါမလားအဲ့ဒါလည်းပဲအရေးကြီးပါတယ်ဆိုတော့အချင်းချင်းညီညွတ်ဖို့ကတော့အဓိကပါပဲအဲ့ဒါကြီးရမယ်ကိစ္စလို့ပဲထင်ပါတယ
်အဲ့ခုနကဟိုအစပိုင်းကပြောခဲ့သလိုပေါ့မြန်မာနိုင်ငံမှာ Federal Snake ကိုလူတိုင်းလိုချင်ကြပါတယ်ဒါပေမဲ့ဒီ Federal နဲ့ Democracy ရှင်ဘယ်ဟာကိုဦးစားပေးရပါမလဲ
အခုလုံးတော့ဒီငါတို့ခွေကောင်းတဲ့ပန်းလိုပဲတွဲနေပါတယ်ဒါပေမဲ့ Federal မရှိလို့ Democracy မအောင်မြင်တာဖြစ်တယ်လို့ပြောမှဖြစ်ပါတယ်လွတ်လပ်ရပြီးတော့အင်္ဂလိပ်စီကအဲပါလီမန်ဒီမိုကရေစီစနစ်ကိုယူပြီးတော့အခြေခံပြီးတော့လုတ်ခတ်ရတယ်လုတ်ခတ်ပြီးမဲ့လည်းအဲဒီခါမှာတော့လွဲမှမရှိမဲ့အဲဖက်ဒရယ်မဖြစ်နိုင်ဘူးတိုင်းရင်းသားတွေရဲ့အခြေနှမှုကြောင့်အဓိကအဖြစ်ပြည်ထောင်စုကိုစစ်တပ်ကအာဏာသိမ်းစရာဖြစ်လာတယ်အာဏာသိမ်းပြီးနောက်တိုင်းရင်းသားပုံမှန်မှုတွေပို့ပြီးတော့အများကြီးဖြစ်သွားတယ်ဆိုတော့တိုင်းရင်းသားညီညွတ်ရေးပြဿနာအဓိကကြတယ်အဲဒီခါပေါ်မှာအခြေခံပြီးတော့ဒီမိုကရေစီကိုတည်မြောက်အောင်လုပ်ရမှာဖြစ်တယ်ဆိုတော့ဒီမိုကရေစီလို့ဘလောက်ပြောနေပြောနေစောစောကပြောတဲ့ပြဿနာတွေရှိနေတော့ဘယ်လိုဖြစ်ဖြစ်နေဥမာပဲလို့ထင်ပါတယ်အဲ့ဒါကတော့ပညာရှင်တွေလည်းပဲအဲ့လိုကြီးရပါတယ်မြန်မာနိုင်ငံရဲ့အဓိကပြဿနာသည်ဒီမိုကရေစီထွန်းအားရေးတဲ့ဖက်ဒရယ်ပြည်ထောင်စုတိုင်းရင်းသားလူမျိုးစုတွေရဲ့ပြဿနာပြည်လည်ရေးဖြစ်တယ်ဆိုတော့တိုင်းရင်းသားလူမျိုးစုတွေရဲ့ပြဿနာပြည်လည်မှဒီမိုကရေစီဆက်လက်ရှင်သန်နိုင်မယ်လို့ပြောကြပါတယ်ဒါပုံပြီးအဓိကကြရုံထင်ပါတယ
်ဟုတ်ကဲ့ပါဦးကျော်စံပါရှင်အခုလို့ရှင်းနေပြီလေ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ခုတော့ဂျန်စီအစီအစဉ်နဲ့ဆက်ပါမယ်ခင်ဗျာအာရှဒေသရဲ့ဖွံ့ဖြိုးဆုံးနိုင်ငံဖြစ်တဲ့စင်ကာပူနိုင်ငံမှာအလုပ်ရှာမယ်ဆိုရင်အပြိုင်ဆိုင်များတဲ့အတွက်ဒီနေ့ဒီနေ့အလုပ်နေရအများကြီးရှောက်ထားရှာဖွေဖို့လိုတယ်လို့လုပ်ငန်းအထွေထွေရှိသူကိုဖြိုးတင်အောင်ကပြောပါတယ်ဒီနေ့ကိုညအနည်းဆုံးအလုပ်နေရ20ရာနေ50လောက်ထိဇွဲရှိရှိနဲ့စနစ်တကျရှာဖို့လိုတယ်လို့စင်ကာပူနိုင်ငံမှာ6နှစ်ကျော်အထွေထွေရှိခဲ့တဲ့သူကပြောတာပါစင်ကာပူနိုင်ငံမှာအလုပ်နဲ့နေထိုင်ခွင့်ရဖို့ကြိုးစားနေတဲ့ဂျန်စီလူငယ်တွေအတွက်ဘာတွေကိုပြင်ဆင်ထားတယ်လဲဆိုတာမက်ခင်လေးကမေးမြန်းထားပါတယ်ခင်ဗျာ
ဟေးဂျန်စီတို့တက်ချင်အောင်ပြက်ပြီနော်ဂျန်စီတို့ရေစင်ကာပူမှာအလုပ်လုပ်ချင်လို့လာမေးကြတဲ့ဂျန်စီတွေအတွက်စင်ကာပူမှာအလုပ်ကိုင်တွေဘယ်လိုရှာဖွေရမလဲဆိုတာကိုပြောပြပေးနိုင်တဲ့သူတယောက်ဖိတ်ခေါ်ထားတယ်
။ကျွန်တော်နာမည်ကတော့ဖြုတ်တင်အောင်ကျော်ပါ။ကျွန်တော်လက်ရှိစင်ကာပူနိုင်ငံမှာအလုပ်လုပ်နေရတော့6နှစ်ခွဲလောက်တော့ရှိပါတယ်။ကျွန်တော် PK ဗမီ Facebook page နဲ့ YouTube channel မှာလည်း knowledge sharing video တွေတင်လေးရှိပါတယ
်။အခုမှစပြီးတော့စင်ကာပူမှာအလုပ်ရှာဖို့ကြိုးစားနေတဲ့လူငယ်တွေအတွက်ဘာတွေကိုတည်ထားသင့်လဲ
။ပထမအဦးဆုံးဒီနိုင်ငံမှာသုံးတဲ့ဘာသာကောက်တည်ရမယ်ကျွန်တော်အင်္ဂလိပ်စကားပြောတယ်ပြီးလို့ရှိရင်မလေးစကားပြောတယ်ပြီးရင်တရုတ်စကားပြောတယ်ဒါပေမဲ့အင်္ဂလိပ်စကားကို communication ကောင်းကောင်းလေးလုပ်နိုင်လို့ဆိုရှင်ကျတော့သူများတည်းဆက်လို့ရှိရင်အလုပ်ရဖို့အတွက် chance ပုံရတယ်ပြီးလို့ရှိရင်သိရမှာကျွန်တော်ဒီနိုင်ငံမှာဘယ် application တွေနေပြီးတော့အလုပ်ရှာရလဲဆိုတာကိုသိတင်တယ်ပြီးလို့ရှိရင်ဒီနိုင်ငံမှာဘယ်အလုပ်တွေကနိုင်ငံခြားသားတွေကိုလုပ်ခေါ်တာပုံများလဲဆိုတာကိုသိတင်တယ
်အခုဆိုရင်လေနိုင်ငံတကာမှာအလုပ်တစ်ခုရဖို့အတွက်ရှာဖွေရတဲ့ပုံစံတွေ platform တွေကလည်းမတူတော့ဘူးလေအဲ့တော့စင်ကာပူမှာလည်းအလုပ်ရှာတဲ့ပုံစံတွေကအရင်ကနေအခုဘာတွေကွာခြားမှုရှိနေလဲ
ဒီယထာပူလာတွေပါပေါ့နော်ဟိုသတင်းစာတွေဝင်တယ်သတင်းစာတွေရောင်းနေနေရရှိတယ်အဲ့အဲ့နေရာတွေမှာဝယ်ပြီးလို့ရှိရင်သတင်းစာတွေမှာပါတဲ့အလုပ်ကြော်ညာစာတွေကိုကျွန်တော်ဖုန်းခေါ်ဒါမှမဟုတ် email ပို့အဲ့လိုနည်းနဲ့ကျွန်တော်အလုပ်ရှာတယ်ဒါပေမဲ့အခုနောက်ပိုင်းကကျွန်တော် application ဖြစ်တဲ့ job street တို့ indeed တို့ job db ပြီးလို့ရှိရင် first job linkedin ဒီလို application တွေကနေပြီးတော့ကျွန်တော်လုပ်တွေလွယ်လွယ်ကူကူရှာလို့ရတယ်
စင်ကာပူဆိုတာကနိုင်ငံတကာကလုပ်သားတွေအများပြားလာပြီးတော့အလုပ်ရှာတဲ့နေရာဆိုတော့ကြိုင်ဆိုင်မှုကလည်းအများများတယ်လေအဲ့တော့အဲ့လိုနေရာမှာအလုပ်တစ်ခုရဖို့အတွက်ဘယ်လိုတွေပြင်ဆင်ထားသင့်လဲဆိုတာကိုလည်းသူကပြောပြထားတယ
်ကျွန်တော်ဒီနိုင်ငံမှာအလုပ်ခေါ်တာဘယ်လိုများလဲများတဲ့ဟာမှာကိုချွမ်းကျင်တဲ့ဘိုင်ရောပါလားမ ပါဘူးဆိုလို့ရှိရင်ဒါကိုပြင်ပြရတယ်။ပြီးလို့ရှိရင်အလုပ်ရှာလို့ရှိလို့ရှိရင်လည်းတောက်လျှောက်တက်တက်မတ်တဲ့ရှာဖို့အတွက်လိုအပ်တယ်မှာ
။နိုင်ငံတကာကလူတွေအလုပ်ရှာနေတဲ့ platform တွေဖြစ်တဲ့ LinkedIn တို့ Indeed တို့လိုမျိုး platform တွေကနေပြီးတော့အလုပ်ရှာမယ်ဆိုရင်ကိုယ့်ရဲ့ CV ကိုဘယ်လိုမျိုးတည်ဆောက်ထားသင့်လဲ
။ဒီ CV ပြင်တဲ့နေရာမှာကျတော့ကျွန်တော်တို့ CV ကိုစာမျက်နှာကြီးအများကြီးမပြင်ဘူး။စာမျက်နှာနည်းနည်းနဲ့တိတိကျကျလိုရင်းတူရှင်းကိုယ့်ရဲ့ CV ပေါင်းလက်ခံရရှိမယ့် HR manager ရဲ့ဖြစ်တတိပဲဖြစ်ဖြစ်ဒီလိုမျိုးတွေကြီးလိုက်လို့ရှိရင်ကိုယ့်ရှိမှာတော့လိုရင်းတူရှင်သူတို့လိုအပ်တဲ့ချက်လက်တွေနဲ့ကိုက်နေအောင်လို့ကျွန်တော်ကြိုတင်ပြင်ဆင်ရတယ်။တင်နိုင်မယ်ဆိုလို့ရှိရင်ကျွန်တော်ပရီမီယံကိုသုံးပါ။ပရီမီယံကြတော့ပထမဦးဆုံးတစ်လမှာကျွန်တော် free ရတယ်။ Head now အကဲတစ်လတည်းမှာအလုပ်မရဘူးဆိုလို့ရှိရင်နောက်ထပ်တစ်လဝယ်လိုက်ဝယ်လိုက်လို့ရှိလို့ရှိရင်ကျွန်တော် company တွေကိုတိုက်ရိုက်စာပို့ပြီးတော့အလုပ်လုပ်လို့ရတယ်။ Premium ဆိုတာကကျွန်တော်ကျွန်တော်ဒီနောက်တစ်ဆင့်ပေါ့နော် upgrade လုပ်တယ်ကိုယ့်ရဲ့ profile ကိုလုံးဝ professional ဖြစ်ကြ upgrade လုပ်ပြီးတော့အလုပ်ရှာမယ်ဆိုတဲ့ပုံစံလေးပေါ့။အဲ့နေရာမှာကျွန်တော်ကိုရထားတဲ့ဘွဲ့တွေပြီးလို့ရှိရင်ကိုရထားတဲ့ certificate တွေကိုတက်ကြွတဲ့ပညာတွေအကုန်လုံးဒီ profile ထဲမှာထည့်ထားမှသာဟိုအလုပ်ခေါ်တဲ့အလုပ်ရှင်ကတိတိကျကျလေးကိုရဲ့ profile ကိုတွေ့မှာဟောဒီလူကတော့ဒီ AI တက်ပါလားဆိုတဲ့ဟာကိုသိမှာအဲ့တော့ကျွန်တော်premium ဆိုတဲ့ဟာကိုဝယ်သုံးပြီးတော့ဒီကိုအစီမှာ profile မှာကိုရဲ့တက်ကြွသမျှပညာတွေအကုန်လုံးဖြည့်ထားကိုရဲ့ရရှိတဲ့စုတွေအဲ့အကုန်လုံးဖြည့်ထားမယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းပါတယ်ပြီးလို့ရှိရင်နောက်တစ်ခုကကျကျွန်တော်အိန္ဒိယနေလှုပ်ရှာမယ်အိန္ဒိယနေလှုပ်ရှာမယ်ဆိုလို့ရှိရင်ကျွန်တော်ဥပမာအနေနဲ့ accountant ကိုရှာမယ်ပဲထားပါတော့ accountant ဆိုပြီးရိုက်ချလိုက်ရိုက်ချလိုက်ရှိလို့ရှိရင်တို့ accountant အလုပ်တွေပေါ်လာတယ်ပေါ်လာလို့ရှိလို့ရှိရင်ကျွန်တော် click နှိပ်လိုက်နှိပ်လိုက်လို့ရှိလို့ရှိရင်ကျွန်တော် company နာမည်ရှိတယ်အဲ company နာမည်တွေကို copy ကူပြီးလို့ရှိရင် Google မှာခေါက်ခေါက်လို့ရှိရင် company ပေါ်လာတယ် company ပေါ်လာရှိရင်တို့ထဲကိုဝင် website ထဲကိုဝင်လိုက်ဝင်လိုက်ပြီးလိုက်ရှိလို့ရှိရင်ကျွန်တော် HR mail တွေဒါမှမဟုတ် company ကို pay ပို့လို့ရတဲ့ email တွေရှိတယ်ဒါအဲ့ email တွေကို copy ကူမယ်ပြီးလို့ရှိရင်ကျွန်တော်Gmail ကနေပြီးတော့ပြင်ဆင်ထားတဲ့ CV နဲ့အတူကျွန်တော်အလုပ်ကိုတန်းလျှောက်လို့ရတယ
်။အလုပ်ရှင်နေနဲ့အင်တာဗျူးတဲ့အခါမှာရောဘယ်လိုမျိုးပြင်ဆင်ထားသင့်လဲ
။ဒီ job description ဆိုတာရှိတယ်။အဲ့ဒါကိုတိတိကျကျလေးဖတ်ပါ။ဒါသူတို့အလုပ်ရဲ့လိုအပ်ချက်ဒီလိုအပ်ချက်ကိုကိုကတိတိကျကျလေးနားလည်မှသာကျွန်တော်အင်တာဗျူးတဲ့အခါမှာပို့ပြီးတော့တက်လက်လက်နဲ့ချောချောမူမူကိုကကိုယုံကြည်မှုရှိပြောနိုင်မှာဖြစ်ပါရဲ့
။နောက်တစ်ခုကလေနေထိုင်ခွင့်ရဖို့အတွက်အင်တာဗျူးလုပ်ထဲကဘလူရင်းမိသားတင်တယ်ဆိုတော့လေသူကအကြံပေးထားတယ
်ပုံမှန်အဖြစ် aspect ကတော့နှစ်နှစ်တက်တန်းရှိတယ်နှစ်တန်းရှိဒါပေမဲ့ကိုယ်မခက်ခင်မှာသူတို့ကိုယ့်ရဲ့ aspect ကို MOM ဆိုတဲ့နေရာကိုတင်ရတယ်အဲ့လိုတင်ပြီးွားရလာဆိုတဲ့ဟာကိုသူတို့မေးပါကဲတင်ပြီးွားရဆိုလို့ရှိရင်ကျွန်တော် MOM မှာအများဆုံးကြာမှာကျွန်တော်နှစ်ပတ်ပဲကြာတယ်အဲ့တော့ဒီနှစ်ပတ်အတွင်းမှာကိုကဒီလက်ရှိစင်ကူနိုင်ငံမှာရှိနေရဲ့ဇလိဆိုလို့ရှိရင်တော့နေလို့ရတယ်ဒါပေမဲ့သူတို့လည်းတိတ်ချမေးမင်းတို့ငါရဲ့ pass ကိုတင်ပြီးွားရလားဒါကိုယ့်ဘက်ကခိုင်မအောင်လို့လုပ်ရချိုးရကြတော့ okay မင်းကိုခန့်ပြီဒါပေမဲ့ pass ကမတင်ရသေးဘူးအဲ့လိုမျိုးခါရရှိတယ်အဲ့တော့ကျွန်တော်အလုပ်ခန့်ပြီဆိုကြရ my pass ကိုဘယ်နဲ့တင်မှာလဲဆိုတာသိချင်မေ
း agency တွေကနေတစ်ဆင့်အလုပ်ရှာမဲ့သူတွေအတွက်စောင်ရင်ရှောင်ရင်ကဘာရရှိလဲ
agent နဲ့လာရဆိုလို့ရှိရင် okay ကိုက agent တွေကပြောတယ်မင်းတို့ဟာတော့တင်လိုက်ပြီဆိုရောက်တင်လိုက်ပြီငါတို့ပတ်စံပြေးပြီအဲ့လိုမျိုးတော့အဆင်မပြေဘူးအဲ့တော့သူတို့လည်းပြောတာ agent တွေကလည်းပြောတာ okay မင်းတို့ငါတို့ဟာတင်လိုက်ပြီဆိုလို့ရှိရင်ကျွန်တော် deposit အနေနဲ့ဘယ်လောက်ပေးမလဲဥပမာ agent က2000ပေးရတယ်ပဲခါကျွန်တော် okay deposit အနေနဲ့ငါ900ပေးမယ်အဲ900ပေးလိုက်ပြီဗာမင်းတို့တင်ပြီးွားပြီအဲတင်ပြီးွားလို့ pass ကြပြီကိုယ့်ရဲ့ expert ပဲဖြစ်ဖြစ်ဘောပါမယ်ပဲဖြစ်ဖြစ်ဆိုကျွန်တော် pass ကြပြီဆိုလို့ရှိရင်ကျွန်တော်ဒီ single နိုင်ငံမှာနေထိုင်ခွင့်ရပါတယ် okay pass ကြပြီဆိုလို့ရှိရင်ကျွန်တော် IPA letter ဆိုတဲ့ဟာကိုပေးတယ် IPA letter ဆိုတာကြတော့ကျွန်တော်အဲချမ်းမြေ့ပြရမယ်ဆိုလို့အလောက်ခန့်စာပေါ့နော်အလောက်ခန့်စာကိုယ့်လက်ထဲရောက်ပြီဟေးဆိုလို့ရှိရင် okay မင်းတို့ငါ့ကိုချန်တဲ့ balance ပေးမယ်ဆိုပြီးတော့ခြေလိုက်မယ်ဆိုလို့ရှိရင်ကိုယ့်ဘက်ကလည်း safe ဖြစ်တယ်အားလုံးပဲကံကောင်းကြပါသည်လို့ဆုတောင်းပေးလိုက်ပါတယ်
ကဲဂျန်စီတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะရှေ့တစ်ပတ်ဒီကြားလို့ရှိရင်လည်းဂျန်စီတွေအတွက်ဂျန်စီရှိနေတာမဟုတ်လို့ဆက်ဆက်စောင့်ကြည့်ကြပါအောင်เนาะတက်တာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
VOA ရဲ့အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့နောက်ဆုံးရသတင်းတွေကို www.voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျ။အခုတော့တပတ်အတွင်းအားကစားအစီအစဉ်လှည့်ပါ။2024ပါရီအိုလံပစ်ပြိုင်ပွဲမှာတော့ပြင်သစ်နိုင်ငံသားလီယွန်မာချန်ကရွှေတံဆိပ်တွေအများဆုံးရထားပါတယ်။ American ဂျွန်မာသမားဆိုင်မွန်ဘီလ်စ်ကလည်း American အသင်းအတွက်ဒီနှစ်မှာရွှေတံဆိပ်တွေပြန်ယူနိုင်ခဲ့ပါတယ်။ဒုတ်ထောက်ကုန်ပြိုင်ပွဲမှာတော့ဆွီဒင်နိုင်ငံသားဒူပလန့်စတက်စ်ကကမ္ဘာစံချိန်တင်လိုက်ပါတယ်။ပါရီအိုလံပစ်ပြိုင်ပွဲဘက်ကတပတ်တွင်အားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒီနေ့နိုင်ငံမှာကျင်းပနေတဲ့2024 Paris Olympic အားကစားပြိုင်ပွဲကတော့အခုဆိုရင်ဒုတိယသတင်းပတ်ထဲကိုရောက်လာနေပြီးတော့စူးစီးရရှိမှုအနေထားမှာတော့ American နဲ့တရုတ်တို့အကြိမ်နဲ့ထိတ်ကနေဖြေနေကြပါတယ်။ အဲ့နောက်မှာတော့အိရှင်၊ပြင်သစ်၊ဩစတြေးလျ၊ဗြိတိန်၊ဂျပန်၊ထောင်ကိုရီးယားတို့ရွှေစိတ်ဆယ်ခုစီတက်မနေရပြီးတော့နောက်ကနေလိုက်နေပါတယ်။အမေရိကန်ကတော့ရေခူး၊ဂျွန်ဘာ၊ပြေးခုံပြေးမှာရွှေစိတ်တွေအများပြားရထားပြီးတော့တရုတ်နိုင်ငံကတော့တနက်ပြစ်ဒိုင်ပင်၊ဇွဲနဲ့တက်လက်စားတာတွေမှာရွှေ၃ခုထက်မနေရထားပါတယ်။ဒီနေ့ Olympic ပြိုင်ပွဲမှာအောက်သားသမားတွေကထူးထူးခြားခြားအောင်မြင်မှုတွေရထားတာတွေကိုကြည့်ရရင်တော့ American ကရေကူးချန်ပီယံ Katie Ledecky ဟာအမျိုးသမီးမီတာ800နဲ့1500အလုပ်ခူးပြိုင်ပွဲတွေမှာရွှေစိတ်တစ်ခုရရှိခဲ့ပါတယ်။ဒါဟာ Ledecky အတွက်တော့ Olympic ပြိုင်ပွဲတွေမှာကိုယ်ကမြောက်ရတဲ့ရွှေစိတ်ဖြစ်ပါတယ်။ဒါပြင်မီတာ800အလုပ်ခူးပြိုင်ပွဲမှာရွှေရတာကြောင့် Ledecky ဟာ Olympic ပြိုင်ပွဲမှာအဲ့ဒီပြိုင်ပွဲကို၄ချိန်သက်တိုက်အနိုင်ရတဲ့သူလည်းဖြစ်လာခဲ့ပါတယ်။အဲ့လိုမျိုးပြိုင်ပွဲမျိုးစားတစ်ခုကို၄ချိန်ဇက်တိုက်အနိုင်ရတာဟာသမိုင်းမှာသူနဲ့ Michael Phelps နှစ်ယောက်ပဲရှိတာလည်းဖြစ်ပါတယ်။ဒါပြင်မီတာ1500ရဲ့အလုပ်ကူးအမြန်ဆုံးစံချင်အခု20ကိုလည်းလက်တက်ကြီးကပဲတင်ထားတာဖြစ်ပါတယ်။အမေရိကန်ကနာမည်ကြီးဂျွန်ဘာဥစားသမားစမုန်ဘိုင်းကတော့မျိုးသမီးတူးချင်းဗောနဲ့ All Round လို့ခေါ်တဲ့၄မျိုးဆက်ပြိုင်ပွဲမှာရွှေစိတ်တစ်ခုရပြီးတော့အသင်းလိုက်မှလည်းရွှေစိတ်တစ်ခုရရှိခဲ့ပါတယ်။၅ရက်နေ့က flow ပြိုင်ပွဲမှာတော့ Brazil က Rebecca Andrade ကပထမရပြီးတော့ Biles ကတော့ဒုတိယပဲရခဲ့ပါတယ်။ဒါကြောင့် Biles ဟာဒီနေ့ Olympic ပြိုင်ပွဲမှာရွှေ၃ခုငွေတစ်ခုရရှိခဲ့တာဖြစ်ပါတယ်။ဒီနေ့ပြိုင်ပွဲမှာသူ့ရဲ့အောင်မြင်မှုတွေနဲ့ပတ်သက်ပြီး Biles ပြောတာကတော့
So I can't be mad at my performances. A couple years ago I didn't think I'd be back here at an Olympic game.
ကျွန်မဒီပြိုင်ပွဲမှာရွှေတစ်စိတ်စုတွေအကုန်မရလို့ကျွန်မကိုကျွန်မဒေါသမဖြစ်မိပါဘူး။ပြီးခဲ့တဲ့နှစ်တွေကဆိုကျမအိုလံပစ်ပြိုင်ပွဲမှာကစားနိုင်မယ်မကစားနိုင်ဘူးဆိုတာတော့ကျမမသိနိုင်ပါဘူးဆိုတော့အခုပြန်ကစားပြီးတော့ရွှေ၃ခုနဲ့ငွေတစ်ခုရပြီးစု၄ခုရယူနိုင်ခဲ့တာဆိုတော့ဒါကိုဘယ်လိုဒေါသဖြစ်ရမှာလဲကျမကိုကျမအတော်လေးဂုဏ်ယူမိပါတယ်ပြိုင်ပွဲဝင်ရတာအမြဲတမ်းစိတ်လှုပ်ရှားဖို့ကောင်းပါတယ
်ဒီနေ့အိုလံပစ်ပြိုင်ပွဲမှာအင်္ဂါနေ့အထိရွှေစိတ်အများဆုံးရထားတဲ့သူကတော့ပြင်သစ်နိုင်ငံကရေကူးအားကစားသမားလီယွန်မရှောင်းဖြစ်ပါတယ်သူဟာအမျိုးသားမီတာ200တူးချင်းလေးပြခုနဲ့ဖားကူးပြိုင်ပွဲတွေမှာရွှေစိတ်ရခဲ့သလိုအမျိုးသားမီတာ200နဲ့400တူးချင်း၄မျိုးကူးပြိုင်ပွဲမှာလည်းရွှေစိတ်တွေရထားတာကြောင့် Paris Olympic ပြိုင်ပွဲမှာရွှေစိတ်စုစုပေါင်း၄ခုရထားပါတယ်။ဒါပြင်မရှောင်းဟာ August 2ရက်နေ့ကတူးချင်းမီတာ200 ၄မျိုးကူးပြိုင်ပွဲမှာလည်း1မိနစ် 54.36 စက္ကန့်နဲ့2008တုန်းက American က Michael Phelps တင်ထားတဲ့ကမ္ဘာစံချိန်ကိုချိုးနိုင်ခဲ့ပါတယ်ခင်ဗျာ။တဲ့ဇာမရီဘမှာတော့မျိုးသားတူချင်းဂျန်ဝါရီမှာဒီနေ့မှာဆာဗီးယားကဂျိုကိုဗစ်နဲ့စပိန်ကအာကာရက်စ်ကိုဝန်းလူခဲ့ကြပါတယ်။ဂျိုကိုဗစ်ကအသက်38နှစ်အာကာရက်စ်က22နှစ်ဖြစ်လို့ဒီနှစ်အိုလံပစ်ပြိုင်ပွဲကတော့အိုလံပစ်ဖိုင်နယ်သမိုင်းတစ်လျှောက်မှာအသက်အကြီးဆုံးဖိုင်နယ်တက်လာတဲ့သူနဲ့အသက်အငယ်ဆုံးဖိုင်နယ်တက်လာတဲ့သူနှစ်ယောက်ပိုလူကြတဲ့ပွဲဖြစ်လဲသမိုင်းဝင်သွားခဲ့ပါတယ်။တနင်္ဂနွေနေ့ကဖိုင်နယ်မှာတော့ဂျိုကိုဗစ်နဲ့အာကာရက်စ်တို့အကြိမ်နဲ့ကစားပြီးနှစ်ပွဲလုံးတိုင်းဘရိတ်ထိကစားခဲ့ရပြီးတော့နောက်ဆုံးမှာဂျိုကိုဗစ်က86-86နဲ့နှစ်ပွဲပြည့်နဲ့နိုင်ပြီးတော့ဆော်ဗီယက်နိုင်ငံအတွက်ရွှေစိတ်ရသွားခဲ့ပါတယ်။ဂျိုကိုဗစ်နိုင်ရပြီးတော့ရွှေစိတ်ရသွားလို့ Career Slam လို့ခေါ်တဲ့ Grand Slam ပြိုင်ပွဲလေးခုအပြင် Olympic ပြိုင်ပွဲမှာပါရွှေစိတ်ရရှိသွားခဲ့ပါတယ်။ဂျိုကိုဗစ်ဟာအခုဒီချိန်မှာအနိုင်ရလိုက်တဲ့အတွက်သူ့ရဲ့အိမ်မက်တွေလက်တွေဖြစ်လာခဲ့ပြီးတော့ကစားသမားတန်တန်းတစ်လျှောက်ဒါကအကြီးအမားဆုံးအောင်မြင်မှုဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။
And the fact that I won the bronze in the first Olympic Games.
ကျွန်တော်ရဲ့ပထမဆုံး Olympic ပြိုင်ပွဲမှာတတိယကျေးဇူးစိတ်ဆုရပြီးတဲ့နောက်တကားမှဆုတ်ထမရတော့ပါဘူး။ပြီးခဲ့တဲ့ Olympic 4 ချိန်မှာ3ချိန်စီမီဖိုင်နယ်ရောက်ခဲ့ပေမဲ့အဲ့ဒါကိုမကျော်နိုင်ခဲ့ပါဘူး။အဲ့ဒီနောက်အခုအသက်38နှစ်ကြာမှအသက်21နှစ်သားလည်းဖြစ်ပြင်သစ် Open နဲ့ Wimbledon ကိုအနိုင်ရပြီးအခုလောလောဆယ်မှာကမ္ဘာအကောင်းဆုံး Tennis ကစားသမားလို့ပြောရမယ့်သူနဲ့ကစားပြီးနိုင်လိုက်တာဆိုတော့ဒါတွေအားလုံးစဉ်းစားလိုက်ရင်ဒီစုကကျွန်တော် Tennis ကစားသမားတက်တန်းတစ်လျှောက်အကြီးမားဆုံးအောင်မြင်မှုပါ
မြို့မီတို့ချင်းတင်းစ်ပြိုင်ပွဲတွေဘက်မှာတော့ဒီနှစ်ကအာရှကဘူဆွဲခဲ့တာကြောင့်သမိုင်းစံချိန်အစ်တစ်ခုတင်နိုင်ခဲ့တယ်လို့ပြောရမှာပါမြို့မီတို့ချင်းဖိုင်နယ်ကိုစနေနေ့ကကစားခဲ့ကြတော့မှာတရုတ်နိုင်ငံကဇန်ဂျင်ဝမ်ကခရိုအေးရှားကဒေါနာဗက်ဂစ်ကို 6-6-3 နဲ့နှစ်ပွဲပြန်နိုင်ပြီးတော့ရွှေစိတ်ရသွားခဲ့ပါတယ်ဒါဟာအိုလံပစ်မြို့မီတို့ချင်းတင်းစ်ပြိုင်ပွဲတွေမှာအာရှတိုက်သူတယောက်ပထမဆုံးအချိန်ရွှေစိတ်ရခဲ့တာလည်းဖြစ်ပါတယ်
网球最好的一点就是它永远都有比赛，每一年我们都有比赛，每一年都有。
奥林匹克奖杯嘛，南亚坡个，这嘛格里布瓦个没开的 A 麦吧，特别麦这嘛把它吃奥运金的伊曼切队失败的嘞，这嘛也 A 麦队伊曼切队个没皮得吧哦。
ပြိုင်ပွဲတွေမှာတော့အမျိုးသားဘက်မှာအမေရိကန်ကရွှေစိတ်ရရှိသွားခဲ့ပါတယ်။အမေရိကန်ကစကော်တီရှက်ဖလာကတက်မှတ်ရိုက်ချက်ထက်19ချက်ရှော့ရိုက်ပြီးတော့ ဗြိတိန်ကတောင်မီဖလီဝုဒ်ထက်တစ်ချက်အသာနဲ့ပထမရွှေစိတ်ရသွားခဲ့တာပါဂျပန်နိုင်ငံကဟိုက်ဒီကေမာဆူယာမာကတော့သတ်မှတ်ရိုက်ချက်ထက်18ချက်ရှော့ရိုက်ပြီးတော့စုစုပေါင်းရိုက်ချက်268ချက်နဲ့တတိယကြီးစိတ်ရခဲ့ပါတယ်ခင်ဗျာအိုလံပစ်ပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပွဲ semi final ပွဲတွေကိုတော့အင်္ဂါနေ့ကကစားကြတာမှာအမေရိကန်အမျိုးသမီးတင်းကဂျာမနီကိုတကိုးကိုမရှိနဲ့နိုင်ပြီးတော့ final ကိုတက်သွားခဲ့ပါတယ်ဒုတိယ semi final မှာတော့ Brazil နဲ့ကမ္ဘာ champion Spain တင်းတို့ကစားခဲ့ကြပြီးတော့အဲ့ဒီပွဲမှာတော့ Brazil က၄ဂိုး၂ဂိုးနဲ့နိုင်သွားခဲ့ပါတယ်ဒါကြောင့် final မှာတော့ American အမျိုးသမီးတင်းနဲ့ Brazil အမျိုးသမီးတင်းတို့ဘောလုံးကြမှာဖြစ်ပြီးတော့ final ကိုတော့ August 10ရက်နေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာကိုယ်တော်ပြိုင်ပွဲတွေထဲမှာလူကြိုက်အများဆုံးနဲ့ပြည်သက်စိတ်ဝင်စားမှုအများဆုံးပြိုင်ပွဲတွေကတခုကတော့မျိုးသားမီတာ100ထားတို့ပြည့်ဝဖြစ်ပါတယ်ဒီနေ့ final ကိုတော့ပြီးခဲ့တဲ့ Tokyo Olympic Champion မှာ Saul Jacobs နဲ့အတူ American 3ယောက် Jamaica 2ယောက်တို့တက်လာခဲ့ကြပြီးတော့အကျိတ်နယ်ဖြစ်ခဲ့ပြီးတော့နောက်ဆုံးမှာတော့ American က Noah Lyles က 9.96 စက္ကန့်နဲ့အနိုင်ရပြီးတော့ရွှေစိတ်ရသွားခဲ့ပါတယ် American တွေတဲကဒီမတိုင်ခင်နောက်ဆုံးအချိန်အနိုင်ရခဲ့တာကတော့2004မှာဖြစ်လာကြောင်းဒါအမေရိကန်အပြေးသမားတွေအနေနဲ့မျိုးသားအိုလံပစ်မီတာတရားပြိုင်ပွဲကို2ပေါင်း20အကြာမှာတစ်ခါပြန်ပြီးတော့အနိုင်ရလိုက်တာဖြစ်ပါတယ်ဒီပြိုင်ပွဲမှာထူးခြားတာကတော့ပထမရတဲ့ Laos နဲ့ဒုတိယရတဲ့ Jamaica နိုင်ငံက Thompson တို့ဟာ 9.96 စက္ကန့်စီနဲ့ဒသမနှစ်နေရာအထိတူပေမဲ့ Laos က10စက္ကန့်ရဲ့9000ပုံတစ်ပုံအသာနဲ့နိုင်ရသွားခဲ့တာဖြစ်ပါတယ်ဒီပွဲမှာဖန်ဝင်တဲ့စီးကိုအရင်ဖျက်ခဲ့တာက Jamaica က Thompson ဖြစ်ပါတယ်ဒါပေမဲ့ Olympic ပြိုင်ပွဲရဲ့စီးကန်သတ်မှတ်ချက်တွေအရပန်းဝင်တဲ့စီးကိုခန္ဓာကိုယ်နဲ့ဖြတ်တဲ့အချိန်ကိုပဲယူလာကြောင်း Lions ကခြေတောက်နဲ့အရင်ဖြတ်သူတွေထက်နာတပြားတာပြီးတော့အနိုင်ရသွားခဲ့တာပါဒီဘက်မှာပြိုင်တဲ့အပြေးသမား၈ယောက်စလုံးလဲ၁၀စက္ကန့်အောက်မှာအကုန်ပန်းဝင်ခဲ့ကြလို့စံချိန်တင်ခဲ့တဲ့ပြိုင်ပွဲတစ်ခုလဲဖြစ်ခဲ့ပါတယ်ပြေးခုံပြပြိုင်ပွဲတွေဘက်ကဒီအမျိုးသားဒုတ်ထောက်ခုံပြိုင်ပွဲမှာတော့ဆွီဒန်နိုင်ငံကအာမန်ဒူပလန်တစ်ကသူကိုယ်တိုင်တင်ထားတဲ့ကမ္ဘာစံချိန်ကိုချိုးပြီးတော့ Paris Olympic ပြိုင်ပွဲရဲ့ရွှေစိတ်ကိုရသွားခဲ့ပါတယ်ဒူပလန်တစ်ဟာဒီပြိုင်ပွဲမှာရွှေစိတ်ကိုရပြီးတဲ့နောက်မှာပဲအိုလံပစ်စံချိန်ကိုချိုးဖို့အတွက်ဘားရန်ကိုပေ6.10မီတာကိုမြင့်ပြီးတော့ခုံနိုင်ခဲ့သလိုနောက်တစ်ခါသူကိုယ်တိုင်တင်ခဲ့တဲ့ကမ္ဘာစံချိန်ကိုချိုးဖို့အတွက်6.15မီတာပေ20နဲ့6လမအထိထပ်မြင့်ပြီးတော့ခုံနာမှာကမ္ဘာစံချိန်ကိုချိုးနိုင်လိုက်တာဖြစ်တယ်ဆိုတာကိုတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင့်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ကိုထုတ်လွှင့်ခဲ့တဲ့ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ဆိုရင် bemis@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ဗျာ။အခုတော့ကျွန်တော်တို့ရဲ့မနေ့ဖက်ထုတ်လွှင့်ချက်တွေလည်းပြီးဆုံးကနေပြီဖြစ်လို့ထိတ်တန်းသတင်းအချင်းချုပ်ကိုကျွန်တော်ကပဲတင်ပြပေးပါမယ်ဗျာ။ရှေ့လေပိုင်းဒေသမှာပြည်ပခကျေပြတ်မလာစေဖို့တခြားနိုင်ငံတွေနဲ့အတူအမေရိကန်ပြည်ထောင်စုအနေနဲ့တန်တပန်ရိပ်ရအပြင်းထန်ကြိုးပမ်းဆောင်ရွက်နေတယ်လို့သမ္မတအင်ဖြူတော်အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရသူဂျွန်ကာဘီကပြောပါတယ်။အီရန်အနေနဲ့သူတို့ပြောဆိုနေတဲ့အတိုင်းရှစ်ဆက်လှုပ်လာမယ်ဆိုရင်တော့အစ္စရေးနဲ့အမေရိကန်အကျိုးစီးပွားကိုကာကွယ်သွားဖို့ပြင်ထားတယ်လို့ဂျွန်ကာဘီကပြောပါတယ်။တခါရုရှားနိုင်ငံကတ်စ်ဒေသကိုယူကရိန်းဘက်ကချီချီမမရန်လိုတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ယူကရိန်းနဲ့နေချင်းဆက်နေတဲ့ရုရှားအနောက်တောင်ပိုင်းကကတ်စ်ဒေသကိုနှစ်ရက်မြောက်အဖြစ်ယူကရိန်းတပ်တွေကစစ်ဖက်ရက်ဖက်မခွဲဘဲလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။တခါဘင်္ဂလားဒေ့ရှ်ဘက်မှာတော့နိုဘယ်ဆုရှင်မိုဟာမက်ယူနစ်ဟာပြင်သစ်ကနေပြန်လာပြီးအင်္ဂါနေ့ညနေပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ဂျာပြတ်ဆိုရဂျီကဲဖြစ်တဲ့ကျန်းသစ္စာကျင်းဆူဖို့စီစဉ်ထားတယ်လို့ဘင်္ဂလားဒေ့ရှ်စစ်တပ်ဂျီကဲကကြေညာပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆန္ဒပြမငြိမ်သက်ဖြစ်မှုတွေကြောင့်ဝန်ကြီးချုပ်ရှိခ်ဟက်ဆီနာယာဒူကထွက်တိုင်းပြည်ကနေထွက်ခွာသွားတဲ့နောက်နိုဘယ်ဆုရှင်ယူနက်စကိုဂျာပြတ်အစိုးရအကြီးအကဲဖြစ်ဗိုလ်ချုပ်ကြီးဝါကာဥဆမန်ကခန့်အပ်ခဲ့တာဖြစ်ပါတယ်ညာထိတ်တန်းသတင်းတွေကတော့ဒီလောက်ပါပဲညာအခုမနေ့ခင်းအစီအစဉ်ထုတ်လွှင့်မှုကမတ်တင်ဂီထိုက်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ညာ VOA American အတန်းရဲ့မနေ့ပိုင်းအစီအစဉ်တွေကိုဒီမှာပဲဆုံးသတ်ပြစီညာတော်တာရှင်တွေတကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကြီးကင်းပါစေကျွန်တော်ညီငယ်ပါညာ